Welcome to the Voice of America in Burmese.
မင်္ဂလာညကျမ်းမာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မတ်လ31ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုသားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တရောက်သတင်းတွေကတော့ဒီကနေ့မှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တို့မြန်မာအရေးတွေ့ဆုံဆွေးနွေးပါတယ်ဒီသတင်းနဲ့အတူဒီထိတ်တရောက်နိုင်ငံတကာသတင်းတွေမှာတော့ရုရှားရဲ့ထိုးစစ်ဆင်တိုက်ခိုက်လာတာကိုယူကရိန်းခုခံကာကွယ်မှုအရေးပါတဲ့အပြောင်းလဲဖြစ်လာပြီလို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်နောက်ဒီရုရှားကိုယူကရိန်းကခုခံနေတဲ့နီးနာတွေကိုလေ့လာဖို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနအဖွဲ့တစ်ဖွဲ့ဖွဲ့လိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အထူးတရားရုံးနောက်ဆုံးအခြေအနေကိုလည်းတင်ဆက်ပေးမှာပါဒီလိုသတင်းအနေနဲ့အတူသတင်းပေးပို့ချက်ထဲမှာဆိုရင်တော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံစစ်ကောင်စီခန့်နဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကိုတရုတ်ကိုလာဖို့ဖိတ်ကြားလို့ရောက်ရှိနေပါတယ်ဒီအပေါ်မှာတရုတ်မြန်မာအရေးအကဲခတ်တွေဘက်ကဘယ်လိုရှုမြင်ပါသလဲ
မြန်မာပြည်ကတော့အခြေအနေဖိုးနေတာပေါ့နော်တရုတ်လည်းသိနေတာအဲ့ဒါကြောင့်လို့များခေါ်ပြီးဆွေးနွေးလာပြီးအစ်စင်ကသွားတာလည်းတိတ်ပြီးအဆင်မပြေဘူးလေနော
်ဒေါက်တာလက်ကျော်စောပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဒီမုတ်ပလင်ဘက်ကတိုက်ပွဲအခြေအနေနောက်မင်းတက်နဲ့မတူပြီးလမ်းပေါ်ကစစ်ကောင်စီတက်နဲ့ CDF တို့ကြားတိုက်ပွဲဖြစ်ပွားနေတာနဲ့ကိုကန့်တက်ဖွဲ့တီထောင်သူဖုန်ကြားရှင်ရဲ့ဇာပနစစ်ကောင်စီကြီးခဲ့ဘက်ကပန်းချီပေးဖို့တဲ့ကြောင့်စတဲ့နောက်ဆုံးရသတင်းပေးဖို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးကတော့ထိတ်တက်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရနိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံတော်ကောင်စီနဲ့နိုင်ငံသားဝန်ကြီးဝန်ကြီးရဲ့ဖိတ်ကြားချက်အရယူနမောင်လင်းဦးဆောင်တဲ့ကိုယ်စားကွယ်ပြည်နယ်ကိုဒီနေ့တွားရောက်ပါတယ
်ယူကရိန်းသမ္မတကပြောပါတယ်အချိန်ထဲမှာပဲယူကရိန်းကစစ်စင်ရေးတချို့ကိုရှော့ချမယ်လို့ရုရှားဘက်ကပြောဆိုပြီးနိုင်ပိုင်းအကြမှာပဲအမေရိကန်ကသူတို့ကိုအကူအညီတွေထပ်ပေးဖို့တောင်းဆိုလိုက်ပါတယ်ရုရှားကကီးဖ်မြို့ကိုပုံကျဲတိုက်ခိုက်မှုတွေတိုးမြင့်လှုံ့ဆော်ပြီးယူကရိန်းမြောက်ပိုင်းချန်နီဟစ်မြို့အပါအဝင်တခြားဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်မှုတွေတိုးမြင့်လှုံ့ဆော်လာနေတာကြောင့်ဒီပဋိပက္ခပြည်လဲရေးအတွက်မျှော်လင့်ချက်တွေလည်းမှေးမိန်လာနေပါတယ်စစ်ပွဲတွေကြောင့်ပိတ်မိနေကြတဲ့အရတားတွေဟာဒီပဋိပက္ခမှာအဆိုးဝါးဆုံးခံနေကြရသူတွေဖြစ်ပါတယ်။စိတ်ကမ်းမျိုးဖြစ်တဲ့မာရီယိုပိုးမှာပိတ်မိနေကြတဲ့ပြည်သူတွေကိုထွက်ခွာခွင့်ပြုမယ်လို့နှစ်ဖက်စလုံးကဒီကနေ့ပြောပါတယ်။ဒီပဋိပက္ခအဆုံးသတ်ရေးဆွေးနွေးနေကြတဲ့ယူကရိန်းအဖွဲ့ခေါင်းဆောင်ကတော့ဆွေးနွေးမှုတွေကိုတောက်ချနေမှာဗီဒီယိုကတစ်ဆင့်ပြန်လည်ပြုလုပ်သွားမယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်နေကြတဲ့ယူကရိန်းလွတ်တော်ကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်အနေနဲ့ရုရှားအပေါ်ပြင်းထန်တဲ့တံခါးအရေးယူမှုတွေထပ်မံချမှတ်တာအပြင်ယူကရိန်းအတွက်စစ်လက်နက်ပစ္စည်းနဲ့ငွေကြေးအရထပ်မံကူညီပေးဖို့မနေ့ဗုဒ္ဓနေ့ကတောင်းဆိုခဲ့ကြပါတယ်ခင်ဗျာရုရှားကျူးကျော်စစ်တိုက်ခိုက်တဲ့စစ်ပွဲမှာယူကရိန်းဘက်ကဘယ်လိုခုခံတုံ့ပြန်မလဲဆိုတာအပါအဝင်နေနာတွေကိုလေ့လာဖို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကအဖွဲ့တစ်ဖွဲ့ဖွဲ့စည်းထားသလိုအမေရိကန်ပြည်ထောင်စုနယ်လည်းဆွေးနွေးနေတဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးကပြောပါတယ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ချိန်ကလေးကတရုတ်နိုင်ငံကသူ့ကိုယ်ပိုင်နယ်မြေအဖြစ်ကြေညာထားတဲ့ထိုင်ဝမ်ကျွန်းမှာပြည်ထောင်ကအလားတူကျူးကျော်လာမှာကိုစိုးရိမ်ပြီးအမြင့်ဆုံးသတိပေးတက်လန့်ထားပါတယ်အခုအချိန်ထိတော့ယူကရိန်းလိုကြုံနိုင်ရတဲ့အခြေအနေလက္ခဏာတွေမတွေ့ရသေးပါဘူးထိုင်ဝမ်ကတရုတ်နိုင်ငံရဲ့စီးရဲရစဉ်းစားပုံအပေါ်ဘလို့ရက်ခတ်နိုင်တယ်လဲဘလို့တိုက်ခိုက်မှုတွေရှိလာနိုင်တယ်လဲဆိုတာကိုထိုင်ဝမ်အုပ်ချုပ်ရေးအဖွဲ့အတွင်းမှာကြဲကြဲပြန့်ပြန့်ဆွေးနွေးနေကြပါတယ်ယူကရိန်းစစ်ပွဲဘလို့တိုက်ခိုက်နေတယ်လဲဆိုတာနိုင်ငံခြားတိုင်းပြည်တွေနဲ့ဆက်သွယ်ပြီးဆွေးနွေးနေသလိုလေ့လာနေတဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးချူကိုချန်းကပါလီမန်အစည်းအဝေးပြင်ပမှာသတင်းတောက်တွေကိုပြောပါရယ်ထိုင်ဝမ်ကလစ်လာနေတဲ့အကြောင်းအရာတွေထဲမှာရုရှားစစ်တပ်ရဲ့စစ်ရေးရာအာဏာချက်ညှန့်ပြမှုတွေအကြောင်းနဲ့ယူကရိန်းရဲ့ခုခံစစ်အကြောင်းတွေပါဝင်တယ်လို့လည်းသူကပြောပါရယ်ခင်ဗျာဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်ရဲ့အပေါ်ဆွဲဆိုထားတဲ့မြန်မာနိုင်ငံအစိုးရလေးဝက်ချက်များဥပဒေပုံမှ31ကငယ်နဲ့အမှုကိုဒီကနေ့ဇဘူသီရီအထူးတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပြီးအမှုတွဲပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းရုံးချင်းကိုတက်ရောက်ခဲ့တယ်လို့တရားရုံးနဲ့နှိစပ်သူကပြောပါရယ်ဒီအမှုတွဲပြစ်မှုထင်ရှားကြောင်းဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်ကြာခံရနိုင်ပါတယ်ဒီအမှုမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပြင်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းစီမံဘဏ္ဍာနဲ့ဆက်မှုဒုဝန်ကြီးဦးဆက်အောင်နဲ့စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းတို့လည်းအမှုတွဲအဖြစ်တရားစွဲခံထားကြရတာပါဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့အနေနဲ့မီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီဘက်ကပုံမှန်ထုတ်တားမြစ်ထားတာမို့ အမှုစစ်ဆေးရာတွေနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရပါဘူး။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့အနီးဝန်းကျင်မှာရှိသူတချို့ကိုဗစ် -19 ရောဂါကူးစက်ခံနေရတာကြောင့်ပြီးခဲ့တဲ့28ရက်နေ့ကရုံးကျိန်းမှာတော့ရုံးကျိန်းကိုဒေါက်ဆန်းစုကြည်မလာနိုင်ပဲကွာရင်တင်းဝင်ခဲ့ရတယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ရဲ့အနီးဝန်းကျင်မှာရှိနေသူတွေအားလုံးဟာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကာလအတွင်းကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးထားကြပြီးဖြစ်ကြောင်းသူရဲ့ရှိနေကပြီးခဲ့တဲ့ဇူလိုင်လမှာပြောခဲ့တယ်လို့ AFP သတင်းမှာရေးသားထားပါတယ်။မနက်ဖြန်ဧပြီလ၁ရက်နေ့မှာတော့သမရဦးဝင်းမြင့်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်မှာမလျော်ဩဇာလွှမ်းမိုးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခံထားရတဲ့ရာဇသက်ကြီးပုံမှ130ကကြီးအမှုကိုရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ။ရိုဟင်ဂျာမျိုးသမီးတဦးကိုမလ22ရက်နေ့မှာအိန္ဒိယအစိုးရကအတင်းကြပ်ပြန်ပို့လိုက်တဲ့ဖြစ်ရဟာအိန္ဒိယနိုင်ငံအတွင်းမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အသက်အန္တရာယ်ကြီးမားတဲ့ဒုက္ခအခက်အခဲတွေကိုမိမောင်းထိုးပြရာရောက်နေကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။ဒုက္ခသည်တွေရဲ့လွတ်လပ်မှုအတွက်အန္တရာယ်ရှိတဲ့မူရင်းနိုင်ငံကိုအတင်းကြပ်ပြန်ပို့တာကိုနိုင်ငံတကာဥပဒေတွေကတားမြစ်ထားတယ်လို့လည်း HRW ကဒီနေ့ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသွာလာမှုတင်းကြပ်ကတ်တန့်ခံရတာခိုင်မာတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးခံရတာနိုင်ငံရေးကောင်းဆောင်တွေရဲ့သွေးထိုးလုံဆောင်မှုကြောင့်အကြမ်းဖက်တိုက်ခိုက်ခံရတာအတင်းအကျပ်နေရပြန်ဖို့ခံရမယ့်အရေးနဲ့ရင်ဆိုင်ရတာတွေဖြစ်ပေါ်နေတယ်လို့ HRW ကပြောပါတယ်။လက်ရှိမှာရိုဟင်ဂျာဒုက္ခသည်240တဲ့မင်းဟာတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး HRW ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ရိုဟင်ဂျာ39ဦးဟာဒေလီမြို့မှာထိန်းသိမ်းခံထားရပြီးတခြား235ယောက်ဟာလည်းဂျမူးမှာထိန်းသိမ်းခံထားရတယ်လို့ဆိုပါတယ်။သူ့အတွက်အန္တရာယ်ဖြစ်စေပြီးရင်သွေးတွေနဲ့ကွဲကွာစေမဲ့ရိုဟင်ဂျာအမျိုးသမီးကိုမြန်မာပြည်ပြန်ပို့လိုက်တာဟာအိန္ဒိယအစိုးရအတွက်ဘာအကျိုးအမြတ်မဖြစ်ထွန်းနိုင်ကြောင်း HRW ရဲ့တောင်အာရှဆိုင်ရာညွှန်ကြားရေးမှူးမီနာခ်ရှိဂန်ဂူလီကပြောပါတယ်အိန္ဒိယနိုင်ငံအတွက်မှာရိုဟင်ဂျာ၄000လောက်ရှိနေပြီးအဲ့ဒီထက်က2000လောက်ဟာ UNHCR မှာမတ်ပုံတင်ထားကြတယ်လို့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်တင်းငါလင်းငါတုံညာလိုင်းဒိုမီတာ25ကီလိုဟတ်တစ်စ်၈ခွန်တုံညာလိုင်းဒိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတင်းငွေမှာလိုင်းလမီတာ190ကီလိုဟတ်1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီရီကနေခြားသောရင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။ယူကရိန်းပြည်ပခါကြောင့်နောက်သာစီဈေးတွေအကြီးအကျယ်မြင့်တက်လာနေတဲ့အတွက်ရေနံထုတ်လုပ်မှုသူးစီသာတိုးမြင့်ဖို့အနောက်နိုင်ငံတွေဘက်ကဖိအားပေးနေတာကိုရေနံထုတ်လုပ်ရောင်းချနေတဲ့နိုင်ငံများအဖွဲ့ OPEC နဲ့အဲ့ဒီအဖွဲ့တွေကရုရှားဥဆောင်တဲ့မဟာမိတ်တွေကလက်မခံဘဲဒီနေ့မှထပ်ပြီးတော့လက်လျှူသွားနိုင်ဖို့ရှိနေတယ်လို့ခန့်မှန်းရပါတယ်။စော်ရီဥဆောင်တဲ့ OPEC အဖွဲ့ဝင်73နိုင်ငံနဲ့ရုရှားဥဆောင်တဲ့10နိုင်ငံတွေကဝန်ကြီးတွေဒီနေ့နောက်ပိုင်း online ကနေဆွေးနွေးကြတဲ့အခါမှာလာမယ့်မေလအတွက်ရေနံထုတ်လုပ်မှုကိုလည်းပြီးခဲ့တဲ့လတွေတုန်းကလိုပဲဒီနေ့ကိုရေနံသိမ်းစီ၄သိန်းလောက်ပဲအနည်းငယ်တိုးဖို့သဘောတူလာနိုင်ပွဲရှိပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်လောင်စာဆီရရှိမှုတွေရော့ကျလာခဲ့တာကြောင့်ရေနံသိမ်းဈေးတွေလည်းမြင့်တက်ခဲ့ပြီးတော့ Brent ရေနံသိမ်းတစ်စီးဟာပြီးခဲ့တဲ့ March လအစောပိုင်းကအမေရိကန်ဒေါ်လာ140အထိစံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါပေမဲ့အဲ့နောက်ပိုင်းကဆက်လို့ရေနံဈေးတွေပြန်ကျလာနေပြီးအမေရိကန်ကသူတို့အရန်တူလောင်ထားတဲ့ရေနံဈေးတွေကိုထုတ်ရောင်းချဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေကြောင့်ရေနံဈေးဈေးဒီကနေ့မှထပ်ပြီးတော့ကျလာခဲ့ပါတယ်။အမေရိကန်ကတနေ့ကိုရေနံဈေးစီတန်းအထိလာဒေါ်ကျာထုတ်ရောင်းမဲ့အစီအစဉ်ကိုဒီနေ့အင်ဂျီတော်ကကြီးညာမယ်လို့ခန့်မှန်းရကြောင်း Bloomberg သတင်းကလည်းဆိုပါတယ်ခင်ဗျာ။ဂျော်ဒန်မြစ်အနောက်ဘက်ကမ်းကဂျနင်းမြို့ကိုအစ္စရေးတပ်ဖွဲ့ဝင်တွေဒီနေ့ဝင်ရောက်စီးနင်းမှုအတွင်းမှာပါလက်စတိုင်း၃ယောက်တည်ဆုံသွားခဲ့ပါတယ်။အခုတစ်ပတ်အတွင်းအစ္စရေးဘက်ကို၃ကြိမ်တိုင်တိုင်တိုက်ခိုက်ခံရပြီးတဲ့နောက်အစ္စရေးဘက်ကအခုလိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။အစ္စရေးဘက်ကအင်ကာနေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တန်တရားရှိတဲ့သူကိုဒီနေ့ဂျာသာရီနေ့မနက်စောပိုင်းကဖမ်းဆီးဖို့လှုပ်ဆင်မှာပါလက်စတိုင်းတပ်နဲ့သမားတွေဘက်ကပြစ်ခတ်တာကြောင့်အစ္စရေးစစ်သားတွေဘက်ကပြန်ပြီးတော့ပြစ်ခတ်ခဲ့တာဖြစ်ပြီးတော့အစ္စရေးစစ်သားတို့တနက်ထိမှန်ပြီးစေယုံတင်ထားတယ်လို့အစ္စရေးစစ်တပ်ဖက်ကကြေညာချက်မှာပြောထားပါတယ်။ဒီပြစ်ခတ်မှုအတွက်အသက်18နှစ်နဲ့23နှစ်အရွယ်ပါလက်စတိုင်းမျိုးသား၂ယောက်သေဆုံးခဲ့ပြီးတော့နောက်ထပ်15ယောက်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။ အဲ့ဒီနောက်ဒီနေ့မနေ့ပိုင်းမှာပဲဘက်လဟမ်မြို့တောင်ဘက်ကဘတ်စကားပေါ်မှာပါလက်စတိုင်းတယောက်ကအစ္စရေးလူမျိုးတယောက်ကိုဓာတ်နဲ့ထိုးခဲ့ပြီးတော့ဘတ်စကားပေါ်မှာပါတဲ့နောက်အရသာတယောက်ကအဲ့ဒီဓာတ်နဲ့ထိုးတဲ့သူကိုတနက်နဲ့ပြစ်တက်လိုက်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ကျွန်းနိုင်ငံရှန်ဟိုင်းမြို့မှာကိုဗစ် -19 ကူးစက်မှုတွေကိုဒါစီထိန်းချုပ်နိုင်ဖို့အတွက်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်လှုံ့ဆော်လာနေချိန်မှာပဲဒေသခံတွေကိုလည်းပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုံ့ဆော်ကြဖို့ဒီနေ့မှာထပ်ပြီးတော့ပန်ကြားလိုက်ပါတယ်ရှန်ဟိုင်းမြို့မှာအိမ်ထဲကနေအပြင်မထွက်ပဲနေကြဖို့လော့ကဒေါင်းအဆင့်အဆင့်ကိုချထားပြီးတော့ဒီနေ့ဆိုရင်၄ရက်မြောက်ရှိသွားပြီဖြစ်ပါတယ်။ရှန်ဟိုင်းမြို့ကဟွမ်ပူးမြစ်ရဲ့အရှိတ်ဘက်ချမ်းနဲ့အနောက်ဘက်ချမ်းကိုနှစ်ချမ်းခွဲပြီးတော့တစ်ချမ်းစီလူတွေကိုအပြင်မထွက်ကြဖို့အမိန့်ထုတ်ထားပြီးတော့အဲ့လိုလှုပ်လိုက်တဲ့အတွက်ဗိုင်းရပစ်ရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုလည်းအကြီးအကျယ်လှုပ်ဆောင်သွားနိုင်မှာဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။မြို့ရဲ့အရှိတ်ဘက်ချမ်းမှာရှိတဲ့ခရိုင်တွေကိုတနင်္လာနေ့ကစတင်ပြီးတော့စမ်းသပ်စစ်ဆေးမှုတွေကိုလှုပ်ဆောင်လာခဲ့ပြီးတောက်ကြနေ9နိုင်မှာအဆုံးသတ်မှာဖြစ်ပြီးတော့အနောက်ပိုင်းခရိုင်တွေကိုစတင်လှုပ်ဆောင်တော့မှာဖြစ်တဲ့အတွက်ရှန်ဟိုင်းမြို့အနောက်မှာနေတဲ့သူတွေဟာဒီနေ့မှာတော့ဈေးဆိုင်တွေမှာတန်းစီပြီးတော့အပြေးလွှာဈေးဝယ်ခဲ့ကြပြီးဆိုင်တွေကလည်းဈေးတွေကိုလျှော့ပြီးတော့ရောင်းချခဲ့ပါတယ်။ရှန်ဟိုင်းမြို့မှာမနေ့ဗုဒ္ဓဦးနေ့ကယောဂကူးဆက်သူစုစုပေါင်း9298ယောက်ရှိပြီးတော့အဲ့ဒီက326ယောက်ကတော့ယောဂလက္ခဏာမပြသူတွေဖြစ်တယ်လို့တရုတ်အာဏာပိုင်ဒီဘက်ကပြောပါတယ်ခင်ဗျာကိုဗစ် -19 ယောဂတိုက်ဖျက်ရေးအတွက်ဒေါ်လာဘီလီယံ10ခန်းနဲ့ချီပြီးအသုံးပြုဖို့ကိစ္စကိုအတည်ပြုပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်အမတ်တွေကိုတိုက်တွန်းလိုက်ပြီးတော့အဲ့ဒီကဒေါ်လာ5ဘီလီယံကိုတော့အမေရိကန်နဲ့ကမ္ဘာလုံးဆိုင်ရာကိုဗစ်ယောဂတိုက်ဖျက်ရေးအတွက်သုံးစွဲဖို့ရာထားသတ်မှတ်ထားတယ်လို့ပြောလိုက်ပါတယ
် Congress we need to secure additional supply now.
နောက်ထပ်ငွေချေးအရထပ်ပြီးတော့ပံ့ပိုးဖို့လိုနေပြီဆိုတာကျွန်တော်လွတ်တော်ကိုပြောချင်ပါတယ်။နောက်ထပ်ယောဂကူးစက်မှုတွေကြုံရတဲ့အခြေအနေရောက်မှလှုပ်ဆောင်မယ်ဆိုတာမျိုးစောင့်နေလို့မရပါဘူး။ကမ္ဘာ့ဝန်ကာကွယ်ဆေးထိုးနိုင်ဖို့ပေးထားတဲ့ဂရီကုဝတ်တွေနဲ့အညီလှုပ်ဆောင်ဖို့အတွက်ငွေချေးအထောက်ပံ့တွေလိုအပ်နေပါတယ်။ဗိုင်းရပ်စ်မျိုးကွဲအသစ်တွေကိုကာကွယ်ဖို့အရေးကြီးပြီးဗိုင်းရပ်စ်တွေကိုတိုင်းဆောက်ပြီးကာလို့မရပါဘူးလို့သမ္မတဂျိုးဘိုင်ဒန်ကအင်ဗီရောမှာပြောဆိုသွားတာပါ။သမ္မတဘိုင်ဒန်ဟာမနေ့ကတော့ COVID အဖြစ်ကာကွယ်ဆေးနောက်တစ်လုံးထိုးခဲ့ပါတယ်။သမ္မတဘိုင်ဒန်ကတော့ရန်ပုံငွေထောက်ပံ့မှုတွေကိုမရဘူးဆိုရင်အမေရိကန်ပြည်ထောင်စုရောကမ္ဘာကြီးမှာပါရရှိပြီးသားအခြေအနေတွေကနေနောက်ပြန်ဆုတ်သွားလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။အမေရိကန်မှာအသက်50ကျော်တဲ့သူတွေကိုဒုတိယအဖြစ်ကာကွယ်ဆေးထိုးဖို့ပြင်ဆင်နေပြီဖြစ်ပေမဲ့ကမ္ဘာတော်မှာတော့ပထမတစ်ကြိမ်ကာကွယ်ဆေးမထိုးရသေးတဲ့သူတွေအများအပြားရှိတာကြောင့်ကိုဗစ်ရောဂါအန္တရာယ်ဟာကမ္ဘာတော်မှာချိန်ကျောက်နေစေဖြစ်တယ်လို့ကျမ၏ပညာရှင်တွေကသတိပေးနေပါတယ်ခင်ဗျာ
မတ်လ31ရက်နေ့ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဖရက်စခွန်တို့ဒီကနေ့အတွေ့အဆုံဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးမှုမှာတော့အာဆီယံကိုယ်စားလှယ်ဘက်ကရှေ့လုပ်ငန်းစဉ်၃ရက်ကိုတင်ပြခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ဒီရှေ့လုပ်ငန်းစဉ်၃ရက်ကတော့မြန်မာနိုင်ငံကိုစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးအတွက်သက်ဆိုင်သူတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲမေလာထဲမှာကျင်းပရေးနံပါတ်1အနေနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဗီဒီယိုကနေတဆင့်တွေ့ဆုံဆွေးနွေးရေးနဲ့နံပါတ်3အချက်အနေနဲ့အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်တွားရောက်ရေးလို့ဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံတွင်ပြည်ပခန့်တွေပြည်လဲရေးအခက်ခဲတွေကြားကနေလမ်းကြောင်းပွင့်နိုင်အောင်အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံနဲ့ဝန်ကြီးချုပ်ဟွန်ဆန်တို့ရဲ့ကြိုးပမ်းအားထုတ်မှုကိုအတိအမှတ်ပြုပါကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာကပြောပါတယ်တွေ့ဆုံမှုအတွင်းမှာတော့အာဆီယံကိုယ်စားလှယ်ဖရက်စခွန်ကမြန်မာနိုင်ငံကိုသူ့အနေနဲ့မတ်လ21ရက်နေ့ကနေ23ရက်နေ့အထိတွားရောက်ခဲ့ပြီးတော့သူဆွေးနွေးခဲ့တဲ့အဓိကအကြောင်းအရာ၃ချက်ဖြစ်တဲ့အကြမ်းဖက်မှုတွေရပ်တန့်ရေးစာနာမှုဆိုင်ရာအကူအညီတွေဖြန့်ချီနိုင်ရေးယုံကြည်မှုတည်ဆောက်ပြီးတော့ပြည်ပခန့်မှာပါဝင်သူတွေအားလုံးကြမှာအပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာရေးစတဲ့အကြောင်းအရာတွေကိုနိုလင်းဟေဇာကိုတင်ပြခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်။မြန်မာနိုင်ငံမှာစာနာမှုဆိုင်ရာအကူအညီတွေချောမွေ့စွာပေးပို့နိုင်ရေးအတွက်Humanitarian Corridor လို့ခေါ်တဲ့စာနာမှုအကူအညီပေးရေးလမ်းကြောင်းထားရှိသွားရေးကိစ္စကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါရယ် အာဆီယံနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့ရဲ့ဒီတွေ့ဆုံမှုအတွင်မှာတော့မြမအရေးမှာကုလသမဂ္ဂနဲ့အာဆီယံကြားနီးကပ်စွာပူးပေါင်းဆောင်ရွက်ရေးအပါအဝင်အာဆီယံဘုံသဘောတူညီချက်၅ချက်ပေါ်အခြေခံပြီးရှေ့ဆက်လှုပ်ဆောင်ကြဖို့နှစ်ဖက်သဘောတူခဲ့ကြတယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားရေးဌာနကထုတ်ပြန်ပါတယ်ဒါဟာမြမရေးနဲ့ပတ်သက်လို့သူတို့နှစ်ဦးမနှစ်ဒီဇင်ဘာလ31ရက်နေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်မှာဒုတိယအကြိမ်မြောက်တွေ့ဆုံခြင်းဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်တရုတ်နိုင်ငံသားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရစစ်ကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်တရုတ်နိုင်ငံမှာရောက်ရှိနေပါတယ်နိုင်ငံနယ်ဆက်တည်ငြိမ်ရေးနဲ့နယ်ဆက်ကုံသွဲစီးပွားရေးကိစ္စရပ်တွေကြားတရုတ်ဆိုးရနဲ့ဆွေးနွေးပြကြမယ်လို့စစ်ကောင်စီပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြီးတဲ့နောက်ပိုင်းတရုတ်ဆိုရရဲ့ရက်တက်နေတဲ့စီးပွားရေးတွေယင်းနှီးမြုံနှံမှုလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးမြန်မာစစ်ကောင်စီနဲ့ဆွေးနွေးသွားမယ်လို့ယူဆကြောင်းတရုတ်မြန်မာနယ်စပ်အရေးလေ့လာသူတွေကလည်းပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင
်တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားဝန်ကြီးဝမ်ဂျီရဲ့ဖိတ်ကြားချက်အရဦးနောက်မောင်လင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တရုတ်နိုင်ငံကိုဒီကနေ့တွားရောက်ပါတယ်မြန်မာကိုယ်စားလှယ်ဖွဲ့အနေနဲ့တရုတ်အစိုးရနဲ့နေဇက်တည်ငင်ရေးနေဇက်ကုံသွဲစီးပွားရေးကိစ္စရပ်တွေဆွေးနွေးပြကြမယ်လို့မျှော်လင့်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပေါ့နော်ကုံသွဲရေးမှာဆိုလဲမြန်မာနိုင်ငံနဲ့တရုတ်နိုင်ငံရဲ့ကုံသွဲမှုကနေဇက်ကုံသွဲမှုကဒါအမြင်မှားဆုံးအခြေအနေဖြစ်တယ်ပမာဏအကြီးမားဆုံးဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအခြေချပြန်ပြဆွေးနွေးနိုင်တယ်လို့ပြောလင့်ပါတယ
်မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးမတည်ငြိမ်မှုဖြစ်နေတာကြောင့်နေဇက်ဒီသာတည်ငြိမ်အေဂျင်စီအတွက်တရုတ်နိုင်ငံအနေနဲ့အလေးပေးဆောင်ရွက်နေရဖြစ်စဉ်ရှိခဲ့ပြီးညနိုင်ငံပူးပေါင်းလို့ဆောင်နိုင်ဖို့မျှော်လင့်ကြောင်းလည်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်တရုတ်နဲ့မြန်မာနဲ့ကြားထဲမှာကကျွန်တော်တို့နေဇက်ဒီသာတည်ငြိမ်အေဂျင်စီကိုအဓိကပူးပေါင်းပြီးဆောင်ရွက်လျက်ရှိတယ်ဒါကြပြင်တရုတ်နိုင်ငံအနေနဲ့လည်းမြန်မာနိုင်ငံအပေါ်မှာကျွန်တော်တို့တည်ငြိမ်အေဂျင်နဲ့နိုင်ငံတစ်ခုဖြစ်ရင်လို့လို့မလို့လဲကျွန်တော်တို့ငင်းညာရေးလုပ်ငန်းစဉ်တွေမှာထက်တဲ့ပုံမှာပါဝင်ကူညီနေတာရှိတယ်ဒီငင်းညာရေးနဲ့ပတ်သက်လာလို့ရှိရင်အထူးကိုယ်စားလှယ်တရုတ်ခံထားပြီးလည်းဆောင်ရွက်နေတာရှိတယ်ဆက်လက်ပြီးလည်းကျွန်တော်တို့တည်ငြိမ်အေးချမ်းမှုရှိစေရေးပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်။အင်ဒိုနီးရှား၊ထိုင်းနဲ့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးတွေကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကတီးခြားစီဖိတ်ကြားထားတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံထဲမှာဒိုင်းသာလနဲ့ကိုင်းအဖွဲ့တွေ၊ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားနေရာအနှံ့တိုက်ပွဲတွေဖြစ်နေချိန်ဒေသတွင်တည်ငြိမ်လုံခြုံရေးအတွဲလို့ဆိုပြီးတရုတ်နိုင်ငံသားရေးဝန်ကြီးကဒေသတွင်းနိုင်ငံသားရေးဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးနေတာဖြစ်ပါတယ်။ဒီဥမြမနေဆက်အရေးလိလာသုံးသက်သူဒေါက်တာလှကျော်စောကလည်းမြမပြည်တွင်းတည်ငြိမ်ရေးအတွက်တရုတ်ကအဖြေရှာဖို့ကြိုးစားပုံရတယ်လို့ပြောပါတယ်
။ဒီမှတ်ကြည့်တာကတော့မမဒီမှာလည်းအကြီးကတော့တော်တော်မကြည့်နေဖြစ်နေတော့နိုင်ငံရေးရကစင်းတရားပြည်အောင်တချို့ဆွေးနွေးတာရှိမမပြည်ကတော်တော်အချင်းကိုပို့နေတာနော်ပရိုဒက်ရှင်ပါ။အဲ့ဒါကြောင့်မလို့များခေါ်ပြီးဆွေးနွေးလမ်းပြီးအစ်စင်ကသွားတာလည်းတိတ်ပြီးအဆင်မပြေဘူးလို့နော်အဲ့ဒါကြောင့်တရုတ်ကဘုံကမာတီမှာနိုင်ငံရေးရလည်းတကယ်ကြားပြီးမျိုးပြီးပြီးမျို
းဘာ
ဖြစ်ပါ့မလဲဆိုတော့ကြည့်ကြည
့်
အောင်ဒီတော့ပြောဖို့
ကြည့်အောင်ပါတ
ာချက်ချင်းပါမယ်ဆင်
မြန်မာနိုင်ငံမှာတရုတ်နိုင်ငံကအကောင့်ထဲပေါ်မဲ့အခြေခံစောင့်အောင်စီမံကိန်းဒေါ်လာဘီလီယံနဲ့ချေရှိနေပြီးအဲ့ဒီစီမံကိန်းတွေဘေးရန်ကင်းကင်းအကောင့်ထဲပေါ်နိုင်ဖို့တရုတ်အစိုးရကလှူလာနေပါတယ်။2020ပြည့်နှစ်တရုတ်သမ္မတရှီချင်းပင်ရဲ့မြန်မာနိုင်ငံခီးစဉ်တွင်ကျောက်ဖြူထူစီပွားရေးဆုံမြန်မာနိုင်ငံစီပွားရေးဆုံရန်ကုန်မြို့တင်နဲ့ရှမ်းနဲ့ကချင်ပြည်နယ်မှာနေဆက်စီပွားရေးပူပေါင်းဆောင်ရွက်မှုဆုံတွေအပါအဝင်တရုတ်မြန်မာစီပွားရေးစင်ကြံ CMEC စီမံကိန်းတွေကိုအရှိန်မြှင့်ဖို့တရုတ်အစိုးရနဲ့ NLD အစိုးရတို့ကြားသဘောတူခဲ့ကြပါတယ်။စစ်တပ်အနာသိမ်းပြီးနောက်ပိုင်းအဲ့ဒီစီမံကိန်းတွေအားလုံးရပ်တန့်နေပါတယ်ခင်ဗျာ
စစ်ကောင်စီခန့်မြန်မာနိုင်ငံသားရေးဝန်ကြီးရဲ့တရုတ်ခီးစဉ်တရင်ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသကတိုက်ပွဲတွေအခြေအနေကိုဇက်တိုက်တင်ဆက်ပေးကြပါတယ်မွန်ပြည်နယ်ကြိုက်ထုံမြို့နယ်မုတ်ပလင်လမ်းစုံမှာကရင်မျိုးသားလူမျိုးရေးတပ်မတော် KNLA တပ်မဟာတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ပူးပေါင်းပြီးတော့မုတ်ပလင်စစ်ကောင်စီဂိတ်ကိုဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒီလိုအပြန်အလှန်တိုက်ခိုက်မှုတွေအတွင်းမှာဒေသခံပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်ကြိုက်ထုံမြို့နယ်တဲကကြိုက်ထုံမြို့အရှိဘက်10မိုင်လောက်အကွာဝေးမှာရှိတဲ့မုတ်ပလင်ကျေးရွာအုပ်စုမုတ်ပလင်လမ်းစုံမှာဒီကနေ့မနက်ပိုင်းကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မှတင့်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေကမုတ်ပလင်စစ်ကောင်စီဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထုကအခုလိုပြောပြပါဗျာ
ဒီနေ့ကျွန်တော်အနေနဲ့မမနဲ့မမတင်ခင်ကြခင်စားကြနေမှာမမတင်နဲ့ဆုံးခင်ကိုအန်အေရဲ့ပီဒီအန်ရဲ့နောက်ပြီးတိုက်ချိုပါကားဖားရဲ့သုံးဖဲပေါ့နော်ဘူပေါင်းဖဲကနေပြီးတော့ဝင်ရောက်တိုက်ခိုက်နေနေရမှာဒီခေတ်ကြောင့်ပြတာကနေပြီးတော့ခြောက်ရောက်ပြီးတော့ဒီ
ဒီအဖေတွေကတော့တရားပြပါတယ်တဲ့။တုံးရောင်းကတော့တင်ရရတယ်ပြောရင်ရပြဲမှာ။ဒါဆိုခင်ရဲ့ရေပေါ်နေမြေမြေတော့ဖို့ချူပါမှာ။စစ်ကောင်စီဘက်ကတော့စိုက်ထုတ်ဘက်ကတိုက်ပွဲဖြစ်နေတဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။ KNU တပ်မတင်နေနေတဲ့ရောက်ရှိနေတဲ့စိုက်ထုတ်မြို့ကစီဒီအန်ဆီယာမတူကလည်းတိုက်ပွဲဖြစ်နေတဲ့အခြေအနေကိုအခုလိုပြောပြပါတယ်။ဟုတ်ကဲ့နန်းဆုံး
ကျွန်တော်ရနိုင်ကိုပြောပါရစေ။ဝီနီဒီစကျူရီဒီရှနယ်ဆပ်ပလိုင်းနဲ့ငွေကြေးဝင်ဝန်ကြီးရဲ့ဖေဖေကြီးရောက်ပြီးခက်တာကြောင့်ဒေသခံအုပ်လည်းကြီးထိမှန်တန်ရာရခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်မှာမုတ်ပလင်ရွာတွေကိုစစ်တပ်ကဝင်ရောက်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါရစေ။မလ၂၉ရက်နေ့ကလည်းတထုံဘီလင်းလမ်းမှာရွှ ကလေးနှစ်ဦးသေဆုံးခဲ့ရတယ်လို့လဲတထုံပြည်သူ့ကာကွယ်တပ်ဖွဲ့ကကိုစောထုကပြောပါတယ်
။အဲ့မှာကစီဝါလားစီဝါလဲစနေနေ့ကတထုံကစနေနေ့မှာသူတို့ကမိသားသူတို့မိသားစုနေနဲ့သူတို့ကအင်းဘင်းင်းကိုဖျားဘူးသွားတာဖျားဘူးသွားပြီးတော့အပြန်မှာအဲ့မှာတိုက်ပွဲဖြစ်နေတော့သူတို့ကသူတို့သုံးမင်းပေါ်ကနေဆင်းပြီးတော့အင်းရောင်းထဲမှာမျိုးဝင်ပုံနေတာဝင်သုံးမိနေဟောက်ကမှအင်းဆောင်းနေတာလူတွေကစားဖို့ဝင်နေမှန်းဖြစ်တာပါခင်ဗျာကျွန်တော်တရားကတော့ပြင်းပြင်းကြီးပြင်းရဟိုဆယ်ခုနှစ်ရွယ်ခင်ဗျာခုနှစ်ရွယ်ခင်ဗျာတော့ပြင်းပြင်းကြီးပြင်းရ၆နှစ်ရွယ်ခင်ဗျာတော့စီးဆုံးဖြစ်ပြီးတော့အဲ့ဒီပထမစီးဆုံးရောက်မှဖြစ်ရတော့
ကြိုက်ထူတိန်စီရဲ့ဘီလင်းမုတ်ပလင်ကျေးရွာလမ်းမတွေပေါ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကမကြာခဏတိုက်ပွဲတွေရှိနေတယ်လို့လဲ KNU ရဲ့လစဉ်ထုတ်ပြန်ချက်တွေမှာဖော်ပြပါတယ်ဒီတိုက်ပွဲတွေအတွင်းဒေသခံတွေလည်းထိခိုက်ဒေဆုံးမှုတွေလည်းရှိနေတယ်လို့လည်းပြောပါတယ်။ KNU ကရင်မျိုးသားစီယုံလက်အောက်ခံတပ်မ9ခုလုံးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာပါ။တပ်မ1တပ်မ5တပ်မ6နယ်မြေတွေမှာတော့လေးစင်နီးပါးတိုက်ပွဲတွေဖြစ်နေတယ်လို့လည်းပြောပါတယ်ရှင
်။မုတ်ပလင်စစ်ကောင်စီတပ်ကိုဒီကရင်တပ်မ1နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းပြီးတော့တိုက်ခိုက်ခဲ့တဲ့တဲ့မတ်အေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုတင်ဆက်ပေးကြပါမယ်ချင်းပြည်နယ်မင်းတပ်မတူပီလမ်းမပေါ်ကချန်ပြန်ကြီးရွာနာမှာ CDF မတူပီတပ်နဲ့စစ်ကောင်စီတပ်တို့ကြားမှာမတ်လ31ရက်နေ့ဒီကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ပါတယ်ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ချန်ပြန်ရွာသစ်ရွာဟောင်းအပါအဝင်ကြီးရွာ9ရွာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဟာအိုးအိမ်ဆွန့်ခွာပြီးတော့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်
ချင်းပြည်နယ်မတူပီမြို့နယ်မှာ CDF မတူပီနဲ့စစ်ကောင်စီတို့အကြားဒီနေ့ကြာသပတေးနေ့မနက်ပိုင်းကတိုက်ပွဲတွေဖြစ်နေပါဗျ။မင်းတပ်မတူပီလမ်းမပေါ်ကချမ်းပြန့်ကျေးရွာတဲ့ရွာဟောင်းကျောင်းမှာဖြစ်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေသုံးပြီးတိုက်ခတ်တယ်လို့ချမ်းပြန့်ရွာကတူက VOA ကိုပြောပါဗျ
။မင်းကဆင်းလာတာပေါ့သူတို့ကချမ်းပြန့်ရွာတဲ့မှာအိတ်တွေဖြစ်ပြီးတော့ဒီနေ့တော့ဇာတိနယ်ရွာဟောင်းကျောင်းမှာတိုက်ပွဲဖြစ်တယ်ပေါ့။သူကတော့နည်းနည်းငယ်ငယ်နဲ့စစ်တပ်ကလေးကြီးတွေနဲ့တော့တောင်းနေလို့ပြင်းနေရတယ်ပြင်းနေတော့သူတို့ချမ်းပြန့်ရွာတဲ့ဟောင်း84ဆိုကြတော့ဒီလိုခါလေး -7 ဆိုတာဆိုတော့နည်းနည်းကြီးငယ်တော့ချက်တော့ဖြစ်တယ်ပေါ့။ shop ပြတဲ့ဟိုတူကနည်းနည်းကြီးငယ်တော့တိုင်းနံပါတ်2တိုင်းနံပါတ်လို့ပေါ့။
ကျေးရွာရှိတဲ့ဘက်ကပါလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ချမ်းပြန့်ကျေးရွာတဲ့ကျေးရွာဟောင်းအပါအဝင်မင်းတပ်မတူပြီးလမ်းမကြီးတစ်လျှောက်ရွာတွေကဒေသခံတွေတောတောင်နေတဲ့ထွက်ပြေးပုန်းခိုနေကြရပါတယ်
။ဒေသခံတွေကဒီလိုပဲတောတောင်နေထဲမှာရှောင်ပုန်းနေရတာပေါ့ဒီလိုပဲအခုလည်းတောတောင်နေထဲမှာကျွန်တော်လည်းတောတောင်နေထဲမှာရောက်နေတာခွာ။ရွာတွေကလည်းလက်နက်ကြီးနဲ့ရွာရောပစ်နေရဆိုတော့အညီညာရောဆိုအခုမင်းတပ်မတူပြီးလမ်းကြောင်းတောက်လျှောက်ကရွာကြီးကတော့ကြီးရတော့မိုင်90ကြီးရမယ်။ဆက်ဆက်လေးကြီးရမယ်မွန်တုံကြီးရနေတာမျိုးရွာကြီးလန်တော့မှရှိနေပါလေပေါ့ဒီလိုက်အင်းကိုပြန်သွားလိုက်လို့အလိုပဲနေရတော့ဗျာတင်းကြီးနဲ့ပြစ်လိုက်ပြန်ပြေးလိုက်အလိုပဲနေရတော့
မကွေးတိုင်းကြောက်ထုမြို့နယ်ကနေမတူပြီးအခြေဆိုင်ခလာရ300လေးတရင်ကိုဆင်းကြိုတဲ့စစ်ကောင်စီရင်တန်းတွေကိုကြားဖြတ်တိုက်ခိုက်ခဲ့တာကနေနှစ်ဖက်ပြစ်ခတ်တိုက်ခိုက်ခဲ့တာလို့ CDF မတူပြီးပြန်ကြားရေးတာဝန်ခံຫນွေဦးလင်းက VOA ကိုပြောပါတယ်
ဒီမတူပြီမင်းတက်လမ်းကြတနေရမှာပေါ့ကျွန်တော်တို့ဒီ CDS မတူပြီနဲ့ဒီတွေ့မှုဖြစ်တယ်ဖြစ်တာတော့မနေ့ကညနေပိုင်းကလေးပေါ့သူတို့ဒါပေမဲ့ဒီနှစ်သက်ပြတ်ခတ်မှုရှိပေမဲ့မနေ့ညနေပိုင်းကလေးကသူတို့ဒီကျွန်တော်တို့ထောင်ထားတဲ့မိုင်းရင်းမိလေးဟာမျိုးရှိတယ်ဒါပေမဲ့ဒီမနေ့9:25မှာတော့ဒီသူတို့ဘက်ကအင်အားဒီ80နီးပါးလောက်ပေါ့တက်လာတဲ့ချိန်ကျတော့ဒီကျွန်တော်တို့ထောင်ထားမိုင်းလေးမိလေးတို့ရှိနှစ်သက်ဖြစ်တဲ့ပြတ်ခတ်မှုတွေဖြစ်တယ်ပေါ့အတားတချိန်ပေါ့နော်ပြီးတော့မှဒီမနေ့9:30ကနေဒီ9:50လောက်ထိတော့ဒီတချိန်ဒီစပောင်းဒီကျွန်တော်တို့လက်ချိန်ပေါ့ဒီနေ့မနေ့ပြတ်ခတ်တာ
မင်းကြဘက်ကကြိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ရှင်းပြနေရှင်းနေရတော့ကျွန်တော်တို့တူပီပြတ်မှာတော့မက်ချ်လ29ရက်နေ့ကတော့ကျွန်တော်တို့ဖြစ်ခဲ့တာတခုရှိတယ်မက်ချ်လ29ရက်နေ့ကနေတော့ကြာဒါမင်းတက်ကနေမတူပီကိုကျွန်တော်တို့ဒါတမ်တော်လုံလုံရေးရင်းနှီးတခုသွားတာတော့ဝိုင်းဝန်းပြတ်ခတ်တဲ့ဖြစ်စဉ်တခုဖြစ်ပါခဲ့တယ်အဲဒီမှာတော့ကျွန်တော်တို့စီကစစ်တီစုထံရရှိခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်မင်းဆယ်နိုင်လောက်ကနေပြောကြအဲကျွန်တော်တို့ဆယ်နိုင်9မိနစ်လောက်ထိ9မိနစ်ကျွန်တော်တို့ဖြည့်ပြည့်မှုချက်သွားကြတဲ့အဖြစ်အပျက်ပဲရှိပါတယ
်ချင်းပြည်နယ်တွေကမင်းတပ်မတူပြီးမြို့နယ်တွေဘက်မှာစစ်ကောင်စီတပ်တွေအင်အားအများပြားနဲ့စစ်ရေးလှုပ်ရှားနေသလိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းနှိမ့်စင်ဆူသလိုတိုက်ပွဲတွေဖြစ်နေပါတယ်ရှင
်ချင်းပြည်နယ်မတူပြီးဘက်ကစစ်ရေးအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီကိုကတ်တပ်ဖွဲ့တီထောင်သူဥဖုံကြားရှင်ရဲ့အစာပနာသတင်းကိုဆက်ပြီးတင်ပြပေးကြပါတယ်မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MMDAA လို့ခေါ်တဲ့ကိုကန်တပ်ဖွဲ့ကိုတည်ထောင်ခဲ့သူဥက္ကဋ္ဌဟောင်းဥဖုံကြားရှင်ရဲ့ရုပ်ကလပ်ကိုဝါတပ်ဖွဲ့ထိန်းချုပ်နယ်မြေဖြစ်တဲ့ဟိုတောင်းမြို့မှာဒီကနေ့ဂူသွင်းတင်းကြိုပါတယ်စစ်ကောင်စီတပ်နဲ့ MMDA တပ်တို့ကြားမှာဒီလာဇမ်းမိုက်အတိပြင်းပြင်းထန်ထန်တိုက်ပွဲတွေရှိခဲ့ပါတယ်ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလွမ်းသူပန်းခွေပေးပို့ခဲ့သလိုထရီကန်တိုင်းစစ်ဌာနချုပ်စစ်တိုင်းမှုလဲဇာပနအခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုငင်းချမ်းပြပြပေးပါရှင
် MNDA ခေါ်ကိုကန်တပ်ဖွဲ့ကိုတီထောင်သူဥက္ကဋ္ဌဟောင်းဥဖုံကြားရှင်ရဲ့ဇာပနကိုမိုင်းလာမြို့မှာမတ်လ29ရက်နေ့ကနေဒီနေ့31ရက်နေ့အထိ3ရက်တိုင်ကျင်းပခဲ့ပါတယ်မိုင်းလာမြို့ကနေဥဖုံကြားရှင်ရဲ့ရုပ်အလောင်းကိုဂူသွင်းတကြိုမဲ့တင်းကြိုင်းမြေကိုတည်ယူသွားတဲ့အခြေအနေကို MNDA ပြန်ကြားရေးအဖွဲ့ဝင်ကိုရန်နိုင်ကအခုလိုပြောပါတယ
်အခုဥသာဖြတ်ခွာသွားပြီကဟိုကတည်းဒီတိုင်းကြီးကိုဖြတ်ခွာသွားပြီဒီမိုင်းလာကနေဖြတ်လာဒီနေ့မနေ့ဟို9:00ခွဲဆိုတော့ဒီမှာ7:00လောက်ပေါ့ဥသာမြန်မာအချိန်7:00မှာအဲ့ဒီကိုရောက်မယ်မျိုးရောက်မယ်လို့တော့အဲ့ဒါစီစဉ်ရတော့စီစဉ်ထားတာပေါ့နော်အခုတော့ဥသာစီစဉ်လိုက်ပြီဒီနေ့တော့ကျေတော့
ဥဖုံကြားရှင်ရုပ်အလောင်းကို UWSA ဝါတက်ဖွဲ့ထိန်းချုပ်ရာဟိုတောင်းမြို့မှာဂူသွင်းမှာဖြစ်ကြောင်းမဟာမိတ်အဖွဲ့ခေါင်းဆောင်တူကပြောပါတယ်
။အော်ပေါ်ပေါ်လိုက်ရနော်။ပေါ်တောင်းပါနော်။ဘယ်တော့ဝင်နေလဲ။ဆန္ဒနာကြီးပြီးအောင်ပေါ့ဆန္ဒနာကြီးမတိုင်မီမှဟောပြောလို့ပေါ့
။ကွယ်လွန်သူဥဖုံကြားရှင်အတွက်စစ်ကောင်စီကပန်းချင်းတွေပေးပို့ခဲ့တဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကငြိမ်းချမ်းရေးနဲ့ချိတ်ဆက်ပြောဆိုပါတယ်။
ဒီကျွန်တော်အနေနဲ့ကဒီလိုပေါ့နော်ဥဖုံကြားရှင်ရဲ့အာစာပနာမှာကျွန်တော်တို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်အနေနဲ့အာပမတ်တရားပန်းကျင်ပေးခဲ့တာရှိတယ်။တိုင်းမှုကိုယ်တိုင်တတိကံဒေတာတိုင်းစတန်ဒါချုပ်တိုင်းမှုကိုယ်တိုင်တက်ရောက်တာရှိတယ်။လောက်ဆောင်ချက်ရည်ရွယ်ချက်ကတော့ကျွန်တော်တို့ကဒီနှစ်မှာငင်းကြားရေးကိုဦးစားပြီးလုပ်မယ်ငင်းကြားရေးအနည်းဖြစ်စေရမယ်လို့နိုင်ငံတော်ဝန်ကြီးချုပ်ကိုတနည်းပြမိန့်ခွန်းမှာကောဖေဖော်ဝါရီ12ရက်နေ့ပြည်သူလူထုကိုပြောကြားတဲ့မှာပြောကြားတဲ့အထဲမှာကောပါပြီးဖြစ်ပါတယ်။ဒါကြောင့်မလို့ဒီရာတွေကလှုပ်ဆောင်ခြင်းအကြောင်းကတော့ငြိမ်းချမ်းရေးကိုရရှိနိုင်စေမဲ့အကြောင်းတရားတွေကိုကျွန်တော်တို့လှုပ်ဆောင်နေခြင်းဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ EU တွေနဲ့လွတ်လွတ်လပ်လပ်နော်ကြိုတင်ကန့်သတ်ချက်မစားဘဲတနိုင်များဆွေးနွေးမိမျိုးလဲဒါထောက်ပြန်ခဲ့ပြီးဖြစ်ပါတယ်ဗျာ။
MNDA ကိုကန့်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားအခုလမတ်လပိုင်းအထိတိုက်ပွဲတွေပြင်းထန်ခဲ့သလိုအခုချိန်ထိလည်းနှစ်ဖက်အပြစ်ခတ်ရဲဆဲထားတာမရှိပေမဲ့လည်းစစ်ကောင်စီဘက်ကတိုင်းမှုအဆင့်အထိဇာပနအခမ်းအနားကိုတက်ရောက်တာဖြစ်ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းတယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဒုဝန်ကြီးခွန်ဘီထူးနဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနဒုဝန်ကြီးဦးချစ်ထွန်းတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆင်လွတ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC ခေါင်းဆောင်တွေလည်းတက်ရောက်ခဲ့ပါတယ်။ကရင်နီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KNDF အပါအဝင်နိုင်ငံရေးပါတီနဲ့တခြားအဖွဲ့အစည်းတွေကလည်းလွမ်းသူပန်းခွေတွေပေးပို့ခဲ့ကြပါတယ်။ မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့ကိုတီထောင်သူဥက္ကဋ္ဌဟောင်းဥဖုံကြားရှင်ဟာဒီနေ့ဖေဖော်ဝါရီလ16ရက်နေ့ကကွယ်လွန်ခဲ့တာပါလက်ရှိမှာ MNDAA ကိုကန့်တပ်ဖွဲ့ကိုဥဖုံကြားရှင်ရဲ့သားဖုံတရွှင်ကဦးဆောင်နေပြီးဥဖုံကြားရှင်ကွယ်လွန်သွားပေမဲ့ MNDAA အဖွဲ့ဟာမူဝါဒပြောင်းလဲမှာမဟုတ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဖောင်းဆိုင်ဒေသဘက်မှာတော့စစ်ကောင်စီတပ်တွေနဲ့MNDA ကိုကန့်တပ်ဖွဲ့တွေအကြားပြီးခဲ့တဲ့နှစ်လလောက်ကစတင်ပြီးဒီလာဇန်ပိုင်းအထိတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်ခင်ဗျာ
။ဥဖုံကြားရှင်ရဲ့ဇာပနာသတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ VOA American အတန်ရဲ့မြန်မာဘာသာစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။ SSPP လို့ခေါ်တဲ့ရှမ်းတိုးတက်ရေးတပ်နဲ့ RCSS လို့ခေါ်တဲ့ရှမ်းပြည်ထူထောင်ရေးတပ်တို့ကြားစစ်ရေးပဋိပက္ခတွေဖြစ်နေကြတာနှစ်ပေါင်းတော်တော်ကြာနေပါပြီ။ RCSS တပ်တွေက SSPP တပ်တွေချုပ်ကင်ထားတဲ့မြောက်ပိုင်းနယ်မြေတော်တော်များများကိုသိမ်းယူနိုင်ခဲ့ပါရစေ။ဒါပေမဲ့ဝါတက်ဖွဲ့နဲ့ TNLA တောင်းပလောင်တက်တို့ရဲ့အကူအညီကြောင့် SSPP ကသူ့လက်လွတ်ခဲ့ရတဲ့နယ်မြေတွေကိုပြန်လည်ရရှိနေပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားတာနားဆင်ပါရှင်။
ရှမ်းပြည်နယ်ရက်စောက်နယ်နောင်ချိုအကြားကြောက်ကူမြို့ဝင်းကျင်မှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီတပ် RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီတပ် SSPP တို့ဖေဖော်ဝါရီလဒုတိယပတ်မှာတိုက်ပွဲဖြစ်ပေါ်ပါတယ်ရှမ်းထူထောင်ရေးတပ်အရင်းနိမ်သွားလို့တပ်မဟာမှုမိသားစုနဲ့နောက်လိုက်တွေတဲ့နယ်ခရမ်းအမြောက်များနဲ့ဖမ်းဆီးရမိတယ်လို့ရှမ်းတိုးတက်ရေးတပ်ကပြောကြောင်းဖေဖော်ဝါရီလ10ရက်နေ့ထုတ်အေယာဝတီသတင်းမှာပေါ်ပြပါတယ်ကျေးဒီမျိုးနယ်ကဆောက်ခွာလာတဲ့ရှမ်းထူထောင်ရေးတပ်ကိုတောင်ကြီးမြို့မြောက်ဘက်မှာရှမ်းတိုးတက်ရေးတပ်ကတိုက်တာဖြစ်ပါတယ်။ရှမ်းထူထောင်ရေးတပ်ကိုကူညီတဲ့အနေနဲ့စစ်ကောင်စီတိုက်လေရင်နှင်းကဘုံကျဲသွားတယ်လို့ရှမ်းတိုးတက်ရေးတပ်ဖက်ကပြောပါတယ်။ရှမ်းတိုးတက်ရေးတပ်ဟာ1989မှာနဝတအစိုးရနဲ့အပြစ်ရပြီးရှမ်းပြည်နယ်အထုဒေသ3ကိုထိန်းချုပ်ခွင့်ရပါတယ်။နန်းခမ်းကြောက်မဲပြည်ပေါ်လာရှုမိုင်းရဲတန်ရန်ကျေးသည့်မိုင်းရှုလင်းခေစားတဲ့ဒေသတွေဟာရှမ်းတိုးတက်ရေးတပ်ချုပ်ကိုင်တဲ့နယ်မြေဖြစ်သွားပါတယ်။အဲ့ဒီအချိန်ကရှမ်းတိုးတက်ရေးတပ်မှာအင်အား4000လောက်သာရှိပြီးအပြစ်ရထားပေမဲ့နောက်အတစစ်တပ်နဲ့မကြာခဏတိုက်ပွဲဖြစ်လေရှိပါတယ်
။ရှမ်းတိုးတက်ရေးတပ်မြေပြားခံတဲ့ရှမ်းစတိတ်အာမီ SSA ရှမ်းပြည်တပ်မတော်ကို1960ပြည်လွန်မှာဖွဲ့စည်းတော့အင်အား1600ခန့်ရှိပြီးထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မှာဌာနချုပ်လုပ်ထားပါတယ်။အဲ့ဒီအထဲမှာပလောင်တန်ရင်နှစ်ရင်ပါဝင်ပြီး1968မှာခွဲထွက်သွားပါတယ်။ SSC တပ်ကိုမြောက်ပိုင်းတပ်နဲ့တောင်ပိုင်းတပ်ဆိုပြီးခွဲခြားလှုပ်ရှားပြန်ပါတယ်။ဒီကာလမှာဗကပဗမာပြည်ကွန်မြူနစ်ပါတီနဲ့ဆက်သွယ်ပါတယ်။ SSC ကိုအာသစ်လောင်းတဲ့အနေနဲ့1981မှာရှမ်းပြည်တိုးတက်ရေးပါတီဖွဲ့စည်းတာကြောင့်ရှမ်းပြည်တိုးတက်ရေးတပ်အဖြစ်ထင်ရှားလာပါတယ်1980ပြည်လွန်နှစ်တွေမှာရှမ်းတိုးတက်ရေးတပ်နဲ့ဘကပတပ်တို့စစ်ရေးပူးပေါင်းဆောင်ရွက်တာတွေများလာပါတယ်ဘကပဌာနချုပ်ရှိတဲ့ဝဒေသပန်ဆန်းမှာရှမ်းတိုးတက်ရေးတပ်ဟာနိုင်ငံရေးစစ်ရေးတင်နန်းတက်ပြီးပူးပေါင်းလှုပ်ရှားတာတွေရှိလာသလိုအုပ်စုကွဲတွေလည်းများလာပါတယ်
စစ်အစိုးရနဲ့အပြစ်ရဆွေးနွေးပွဲလုပ်ပြီးရှမ်းပြည်မြောက်ပိုင်းအထုဒေသ3ကို1989မှာသတ်မှတ်ခဲ့ပြီးမှရှမ်းတိုးတရေးတပ်ဟာဝအဖွဲ့နဲ့အဆက်အသွယ်ရှိပါတယ်။ကျေးသီးမြို့နယ်ဝဟိုင်းဒေသကိုဗဟိုပုပြီးစစ်အင်အားဖြည့်တင်းပါတယ်။ဗိုလ်ချုပ်ပန်ဖဦးဆောင်ပြီးခစ်မီတဲ့နဲ့ကိုင်ဆောင်နိုင်အောင်ကြိုးပမ်းပါတယ်။ နဝတာစီအစိုးရနဲ့သဘောတူချက်ယူတာကိုမကျေနပ်တဲ့စောဆိုင်လိပ်အဖွဲ့ဟာခွန်စာဥဆောင်နဲ့မော်ထိုက်တပ်နဲ့ပေါင်းသွားပါလေ1995မှာဆိုင်လိပ်ကွယ်လွန်ပြီး1996မှာခွန်စာလက်နက်ချတော့မော်ထိုင်းတက်လဲပြည့်သွားပါလေဒါပေမဲ့ USA အဖွဲ့ကလက်နက်မချပဲရှမ်းပြည်ပြန်လဲထူထောင်ရေးတပ်ကိုဖွဲ့စည်းပါတယ
်ကျောက်ပြူယူနန်ယူနန်တဘာဝဓာတ်ငွေလိုင်းတိဆောက်ဖို့အတွက်ရှမ်းတုတ်တရေးတက်ကြီးဆိုးတဲ့နေရာတွေကိုတက်မတော်ကချုပ်ကင်ဖို့ကြိုးပမ်းတဲ့အခါမှာလက်နဲ့ရုပ်သိမ်းခံရတဲ့အဖွဲရှိသလိုနေရာရွှေပြောင်းခံရတဲ့အဖွဲလည်းရှိလာပါတယ်။မကျေနပ်တဲ့တန်ရင်းတွေကရှမ်းထူထောင်ရေးတက် RCSS နဲ့ပူးပေါင်းတဲ့အတွက်မြောက်ပိုင်းကိုတောင်ပိုင်းတက်တွေဝင်ရောက်ဖို့လွယ်ကူသွားတာဖြစ်ပါတယ်။2010ခုနှစ်မှာရှမ်းတုတ်တရေးတက်ကတန်ရင်းနှရင်နေကြားဆောက်တက်ဖြစ်သွားပါတယ်။ရှမ်းတုတ်တရေးတပ်ကိုဗိုလ်ချုပ်ပန်ဖဆက်လက်ဦးဆောင်ပါတယ်ဒီတော်တွင်ပလောင်တပ်ဟာတအောင်းအမျိုးသားလူမျိုးရေးတပ် TNLA အဖြစ်အသွင်ပြောင်းသွားပါတယ် KIA ကချင်တပ်အကူအညီနဲ့2011မှာစတင်လှုပ်ရှားတဲ့တအောင်းတပ်တွေဟာအင်အား9000လောက်ရှိပါတယ
်ဦးသိန်းစိန်အစိုးရနဲ့ပြည်နယ်ပြည်ထောင်စုအဆင့်အပြစ်ရသဘောတူချက်လုပ်ခဲ့တဲ့ရှမ်းတုတ်တရေးတပ်ဟာနိုင်ငံလုံးဆိုင်ရာအပြစ်ရသဘောတူချက်NCA ကိုလက်မမထိုးပါဘူး။ရှမ်းထူထောင်ရေးတပ်နဲ့ရောတပ်မတော်နဲ့ရောတိုက်ပွဲဖြစ်ပွားပါလေ။ဝတ်တပ်ဖွဲ့ခေါင်းဆောင်နဲ့ Federal နိုင်ငံရေးဆွေးနွေးပွဲကော်မတီမှာရှမ်းတုတ်တရေးတပ်ဟာအဖွဲ့ဝင်ဖြစ်ပါတယ်။ရှမ်းထူထောင်ရေးတပ်ကတော့ဦးသိန်းစိန်အစိုးရလက်ထက် NCA အပြစ်ရစာချုပ်ကိုလက်မထိုးပြီးရှမ်းတုတ်တရေးတပ်ချုပ်ကင်တဲ့နယ်မြေတွေကိုဝင်ရောက်အခြေစိုက်ပါတယ်။ဒါပေမဲ့ရှမ်းတုတ်တရေးတပ်ရဲ့ဝန်ဟိုက်ဌာနချုပ်နဲ့ဆယ်မိုင်အကွာလွေဟွန်းတောင်ကျော်မှာနေရာယူထားတဲ့ရှမ်းထူထောင်ရေးတပ်မကြာမီကအရင်နိုင်သွားတာဟာရှမ်းလက်နက်ကင်ပဋိပက္ခရဲ့ထူးခြားမှုလို့မြင်ကြပါတယ်။ရှမ်းတုတ်တရေးတပ်တဦးဒီမတိုက်နိုင်တဲ့စစ်ပွဲကိုဝတ်တပ်ဖွဲ့အခုအညီနဲ့တိုက်ခိုက်ပြီးအောင်ပွဲခံလိုက်တာလို့လည်းမြင်ကြပါတယ်။ဒီလက်နက်ကင်အဖွဲ့တွေဟာကိုယ့်အစီအစဉ်နဲ့ကိုယ်ရေရှည်လှုပ်ရှားလာကြတဲ့အဖွဲ့တွေဖြစ်တာကြောင့်ຫນွေဥတော်လာရေးမှာပါဝင်စင်နေဖို့ရွေချက်ရှိမရှိဆိုတာအခုတည်းကရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူးခင်ဗျာ
။ဟူအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။မြမနိုင်ငံမှာ COVID-19 မျိုးကွဲ Omicron ရဲ့နောက်မျိုးကွဲစိတ် BA.2 တွေ့လာချိန်မှာတော့ကာကွယ်ဆေးအရေးအသွေးနဲ့လုံခြုံမှုကားကောင်းတဲ့နိုင်ငံတွေမှာလို့မပြင်းထိုင်နိုင်ဘူးလို့ပြောဖို့ကတော့စောနေသေးတဲ့အကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြပါဗျ။ဘလို့အခြေအနေကြောင့်ပါလဲ။ဘလို့လူတွေမှာဘလို့သတိထားပြီးတော့ပြုစုကူတာပေးဖို့လိုအပ်ပါသလဲ။ဒီအကြောင်းနယူးယောက်မြို့ကဆေးရုံကညွှန်ကြားရေးမှူးနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုတယ်လီဖုန်းကနေတဆင့်ကူတာပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်။
ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ COVID-19 ရဲ့မျိုးကွဲတဲ့ Omicron ရဲ့နောက်ထပ်မျိုးကွဲစိတ်စစ်ပေါ့နော် BA.2 လို့ခေါ်တာတွေ့ပြီးနှစ်ပတ်အကြာမှာဒီနိုင်ငံတကာမှာလက်ရှိတွေ့နေတဲ့အတွေ့အကြုံတွေအရာပေါ့နော်ဒီ BA.2 နဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေတဲ့ဆရာကြီးအဓိကဘယ်လိုသင်ခန်းစာမျိုးကိုပြောပြချင်လဲ
တပိုင်းကပေါ့နော် BA.2 ဟာအခုလက်ရှိမှာလူတိုင်းတို့လူပတ်သက်ပြားတွေမှာပြန်ပြီးတော့ဒီမှာစားလာပေါ့နော်ကောင်းတဲ့အကြောင်းတစ်ခုတော့မဟုတ်ဘူးပေါ့လေဆိုတော့ဒီနိုင်ငံမှာဆိုရင်စိုင်းနေရောအပြင်းသွားရင်ရောမဆီပါကြီးပြစရာတော့မလိုတော့ဘူးလေဆိုတော့အများကြီး short ချလိုက်တယ်တနိုင်ငံလုံးမှာဆိုတော့ဟို back to normal လို့ဖြစ်သွားကြတဲ့အချိန်မှာ cases တွေစပြီးတော့ဖြစ်လာတယ်ဆိုတော့အဓိကစပြီးဖြစ်လာ BA.2 ကဟိုတလောတွေကအင်္ဂလန်မှာစပြီးတော့ case တွေရှိတယ်ယူရိုပါ case တွေရှိတယ်ဖင်လန်တို့ဟာမျိုးမှာစပြီးတော့ဖြစ်တယ်အထူးသဖြင့်ဒိန်းမတ်တို့ဟာမျိုးမှာစပြီးတော့ဖြစ်တယ်ဆိုတော့အရင်တော့သိပ်ပြီးတော့ဒုက္ခမရောက်ခဲ့တဲ့နိုင်ငံတွေပေါ့နော်စပြီးတော့တပြေးပြေးနေကြတယ်ဒါပေမဲ့အဲ့အချိန်မှာဒီနိုင်ငံမှာတော့ WHO ကတော့ variant of interest နဲ့သတ်မှတ်ထားတယ်ဒါပေမဲ့သူတို့လေ့လာရင်းနဲ့ကျွန်တော်တို့ကဒီ Omicron ပေါ့နော် BA.1 ပေါ့လေတော်တော်လေးကိုထိလိုက်တယ်ပေါ့ US မှာလည်းအသေးပြောက်ကတော့နည်းနည်းလေးတော့ရှိတယ်အများကြီးမများဘူးဒါပေမဲ့ကျွန်တော်တို့ဒီဆရာဝန်တွေဆေးရုံလို့သမားတွေကြားထဲမှာတော်တော်လေးတော့ပြည့်ရတော့ထားလိုက်တယ်ပေါ့နော်ဒါပေမဲ့ကောင်းတဲ့တစ်ချက်ကတော့နှစ်ပတ်နဲ့၄ပတ်ပေါ့နော် maximum 6ပတ်အတွင်းမှာကျွန်တော်တို့အကုန်လုံးညင်သွားတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုဒီ BA.2
မျိုးစိတ်ခွဲတင်มาရောပေါ့เนาะဘာထူးကြတာစတွေ့ထားလဲဆ
က် BA1 နေ BA2 ကိုဘာ꽈သွားတယ်လဲဆိုတော့ BA2 ကိုသူတို့အခုဘန်းစကားလို့ပြီး stealth ပုံမျိုးခေါင်းလို့ပြောတာပေါ့เนาะ stealth ဆိုတဲ့ဟာအရန်ကိုမြန်မြန်ဆန်ဆန်နဲ့ဟိုအဓိကတော့ကုနှုံသူတို့ကတင်စားပြီးတော့တုံးလိုက်ပစ္စည်းကလုံးတစ်ခုပါပဲဆိုတော့အရန်ကိုမြန်တယ်ဘလောက်ထိကုဆက်နှုံအောင်မြန်တယ်လဲဆိုတော့ပထမဆုံးစပြောတာ UK နဲ့ဒိုင်းမတ်တို့ဘာလို့ကပြောခဲ့တုန်းကတော့ 30% လောက်ထိပုံမြန်တယ်ဆိုတော့ခုစဉ်းစားကြည့်ဒီ BA1 ကတော့ကျွန်တော်တို့ဒီလောက်မြန်တာနောက်တစ်ခုကမတ်လအခုဒီလတွေမှာပဲအန်တိုနီဖော်ချီပေါ့နော်ဒါကတော့ကျွန်တော်ဒီနိုင်ငံမှာဆိုရင်တော့အကြီးဆုံးပေါ့လေအခုလောလောလတ်လတ်မှာဆိုရင်တော့သူပြောလိုက်တုန်းကတော့60ရာခိုင်နှုန်းတော့ထိပိုပြီး transfer တော့ဖြစ်တယ်ဆိုတော့အင်္ဂလန်ကပြောတော့30သူက60တော့ double ပေါ့တကယ်တမ်းက60ရာခိုင်နှုန်း transfer တော့ဖြစ်လို့ရှိရင်ကျွန်တော်တို့ကတော်တော်လေးကိုပို့ပြီးတော့ပြင်ဆင်ရမယ့်အနေအထားတစ်ခုရှိတာပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီပြင်ထန်မှုအနေအထားကိုရောဘယ်လိုတွေ့ထားတာရှိလဲဆရာ
စေယုတ်တရားတဲ့ risk အောင်ဒိန်းမတ်တို့ဘာလို့မှာတော့ဆိုလို့ရှိရင်တော့ဒီ vaccinated ထိုးထားတဲ့လူတွေပေါ့ဒိန်းမတ်မှာဆိုရင်တော့သူတို့ကအများဆုံးထိုးထားတာတော့ AstraZeneca ပေါ့နော်သူတို့ကနှလုံးထိုးထားတဲ့လူတွေနောက်တစ်ခုကဒီတခြားသောနိုင်ငံတွေမှာဆိုလို့ရှိရင်တော့ကျွန်တော်ထိုးထားတာကတော့ Pfizer or Moderna ပေါ့နော်တကူပဲရှိတာတရုတ်ပြည်မှာသုံးထားတဲ့ vaccine တကူမှမပါတဲ့နိုင်ငံတွေပါဆိုတော့သူတို့ player ဘာကိုပြောထားတယ်လဲဆိုတော့ဒီ vaccine ကို၃လုံးအပြည့်ထိုးထားတယ်လူတွေပါဆိုလို့ရှိရင်တော့ဒီစေယုံတက်ရပြီးတော့ intensive care unit ဆိုတဲ့အထူးချက်မဆောင်လို့အသက်ရှူတဲ့စက်တွေပေါ်မှာရောက်သွားတာလေးကတော့အရန်နဲပါတယ်ဒါပေမဲ့လည်းဒီ vaccine မထိုးထားတဲ့လူတွေဒီမှာတော့အားမျိုးတွေက still အကုန်လုံးဖြစ်နိုင်ပါတယ်ပေါ့လေဆိုတော့ဒီ BA2 ရဲ့စေယုံတက်နှုန်းဒီလည်း BA1 လောက်ကိုရှိမှာပါဆိုတော့ကျွန်တော်တို့ BA1 လုံးကကျွန်တော်တို့စေယုံတွေမှာ100နဲ့30လောက်ခရင်ဆန်တဲ့စေယုံတခုက190 200နီးပါးအထိဖြစ်သွားခဲ့ရတဲ့ရှိပါတယ်။ဘာကြောင့်လဲဆိုတော့အသက်ကြီးတဲ့လူတွေယောဂအခန်းရှိတဲ့လူတွေအကုန်လုံးရောက်လာ။ဒါပေမဲ့အသေးပြောက်ကရှိလားဆိုတော့အနေအချင်းတော့တွေ့ရပါတယ်။ဆိုတော့ vaccine ကို fully vaccinated ထိုးထားတဲ့လူတွေမှာကျွန်တော်တို့ရဲ့ငွေချင်းတွေအလုပ်ပေါ်ကန်တက်ဒီမှာဖြစ်ပါတယ်။တရက်နှစ်ရက်သုံးရက်သုံးရက်လောက်ဆိုရင်အကုန်လုံးက back to the normal လိုမျိုးဖြစ်သွားကြတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုဒီအာရှဘက်ကိုကြည့်မယ်ဆိုရင်ဆရာ
သိချင်ချင်ဝေးကြည့်စရာမလိုပါဘူး BA2 ကိုဒီနိုင်ငံတွေကြောက်လားမကြောက်လားဆိုတော့အခုလက်ရှိအနေအထားမှာတစ်ကမ္ဘာလုံးနဲ့သိပါတယ်ရှန်ဟိုင်းမှာပိတ်သွားတာလေ lockdown ကိုလွှင့်ချလိုက်တာရှန်ဟိုင်းဆိုတာတရုတ်ပြည်ရဲ့အဓိကစီးပွားရေးအချက်အချာတစ်ကမ္ဘာလုံးနဲ့ဒီ New York လိုမျိုးနှိုင်းယှဉ်နေရတဲ့အနေအထားအနေနဲ့လော့ခ်ဒေါင်းလုပ်လိုက်ပြီဆိုရင်ဘယ်လောက်ရှိသည့်စီးပွားရေးအနေအထားတရုတ်ဒုက္ခရောက်မလဲဆိုတော့စဉ်းစားကြည့်ပါသူတို့လော့ခ်ဒေါင်းဥဟန်ပြီးွားလို့ရှိရင်ဒီလိုမှလုပ်သွားတယ်ဆိုတော့သူတို့ဒီဘယ်လောက်တောင်မှအတားအယူကြောက်တယ်လဲဆိုတာသူတို့လက်ထက်မှာပြတယ်ဆိုတော့သဘောတကူကသူတို့ရဲ့ vaccine ကိုသူတို့ဘယ်လောက်ကြီးကြီးယုံကြည်တယ်လဲပေါ့လေအဲ့ဒါမေးစရာအပိုင်းတစ်ခုတော့ရှိတာပေါ့နော်ဥမာဒီနိုင်ငံဆိုလို့ရှိရင် Pfizer Moderna ဆိုတော့ဒီနိုင်ငံကတော့လော့ခ်ဒေါင်းမလုပ်တဲ့နိုင်ငံဆိုတော့လေဒီလောက်ကတော့ကျွန်တော်တို့ဒီ Omicron ဖြစ်လာတော့ကျွန်တော်လော့ခ်ဒေါင်းမလုပ်ဘူးဘာလို့ဆိုတော့သူတို့ကstable belief in their vaccine is effective ဆိုတာပါလဲဆိုတော့ယောဂပြတ်နှုံးတော့မလုပ်နိုင်ယောဂမရအောင်တော့မဖြစ်နိုင်ဘူးဒါပေမဲ့ယောဂရတဲ့လူဒီစေယုံကိုတက်ပြီးတော့ဒုက္ခရောက်တော့ဒီအနေအထားမရှိဘူးအဲ့ဒီသူကသုံးလုံးထိုးထားတဲ့ vaccine ပြတ်ထားတဲ့လူတွေလို့ at least နှလုံးထိုးထားတဲ့လူတွေပေါ့เนาะဒါပေမဲ့တစ်လုံးနဲ့ထိုးထားတဲ့လူတွေမှာရှိတယ်ပေါ့လေ
ဟုတ်ကဲ့ဆရာနောက်တစ်ခါဒီအရှိတောင်အရှာဘက်ကိုကြည့်လိုက်မယ်ဆိုရင
်ဒီအရှိတောင်အရှာမှာလည်းလည်းလေးစဖြစ်လာတယ်ပေါ့เนาะဘယ်လိုနိုင်ငံတွေမှာဖြစ်နိုင်လဲဆိုတော့စင်ကာပူတော့ဖြစ်လာဘူးနည်းတယ်ကွာဘာဖြစ်လို့စင်ကာပူက Omicron BA1 တော့တော်တော်လေးကိုတက်တယ်လို့ကျွန်တော်ကြားလိုက်တယ်ပေါ့လေစင်ကာပူအခြေအနေတော့အခုကျွန်တော်မနေ့ကပဲကျွန်တော်သတင်းနေကျွန်တော်စင်ကာပူကဒီဝင်တဲ့အခါမှာအကုန်လုံး short ချသွားတယ်ဆိုပြီးတော့ထွေလာတယ်ဆိုတော့သူတို့စီမှာ control တော့လုပ်သွားပြီဆိုတော့ပမာဏနေမှာ unvaccinated ပေါ့နော်စီဝင်ထုတ်ထားတဲ့သူတွေပြောရလို့ရှင်လေအရင်ဝင်ပြောတာတော့26တန်းတော့ပြောတာပဲဟုတ်မဟုတ်လို့ကျွန်တော်လည်းမသိဘူးအဲ့ဒီ26တန်းပါထိုးထားတာလေ European vaccine ထိုးထားလာလားပမာဏနေမှာဗိုက်ဆင်းကိုကိုယ်တိုင်သူထိုးလို့ရတဲ့နေသားတစ်ခုရှိတဲ့အခါကျတော့တရုတ်ကိုထိုးလိုက်အိန္ဒိယဟောင်းထိုးလိုက်တရုတ်တော်မှာ different types of တရုတ်ကိုထိုးတဲ့လူတွေရှိတယ်တချို့ဆိုလေးလုံးပြန်ထိုးတဲ့လူတွေရှိတယ်အမျိုးစုံအပိုင်းတွေရှိနေတယ်ဆိုတော့ကြက်ကြက်မက်မက်ပေါ့နော်ဒီနိုင်ငံမှာဆိုပြောရသေးတယ်လွယ်ဟိုတရုတ်ပြည်ကဆေးရလုံးဝမရှိဘူးဆိုတော့ဒီနိုင်ငံမှာအခြေအနေကလူတွေက AACC လို့ဖြစ်ရတယ်လို့ပြောပေမဲ့ကျွန်တော်ပမာဏနိုင်ငံလူတွေကိုဒီတခြားနိုင်ငံမှာရတဲ့ vaccine ကလူတွေနဲ့မနိုင်ရှင်ပါနဲ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရထားတဲ့ vaccine အနေအထားရယ်ရထားတဲ့ cloud immunity ကိုလုတ်ပေးနိုင်တဲ့နေသားတွေကနည်းနည်းတော့ ควอชမှုရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ BA2 နဲ့ပတ်သက်ပြီးတော့နောက်ဆုံးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောရရှိအောင်လား
ပမာ B မှာလုံခဲ့တဲ့ရပိုင်းကထုတ်လိုက်တဲ့ကြောက်စရာမလိုပါဘူးလို့ပြောတာကတော့နည်းနည်းလေးတော့စောသေးတယ်လို့တော့ထင်တာပဲပေါ့နော်ဘာဖြစ်လို့လဲဆိုတော့အခုမှ Omicron BA2 ကစပြီးတော့ဒီအရှိတောင်အာရှမှာလည်းလည်းလေးစဖြစ်လာတယ်ပေါ့နော်ဆိုအရေးဆုံးတစ်ချက်ကတော့ကိုယ်အိမ်ကမိသားစုတွေဖြားတယ်လည်းပဲနာတယ်ပါညာဒီလို symptom တွေနဲ့ဖြစ်လာလို့ရှိရင် test kit တွေနဲ့စစ်ပါစစ်ပြီးတက်ကြွတဲ့လူတွေမေးပါအသက်ကြီးတဲ့လူတွေကျန်းမာရေးချိုးသေးထားတဲ့လူတွေမ လိုအပ်တဲ့ဒီဆိုလို့ရှိရင်ဆေးကိုတက်နိုင်လို့ရှိရင်မော်နိုပရီယာပဲဖြစ်ဖြစ်ပေါ့နော်ဘဝနိုင်ငံမှာအခုလက်ရှိရဆိုလိုအပ်တဲ့လူဖြစ်ခဲ့လို့ရှိရင်ဖြစ်ပစ်ချင်းတရက်နေမှာတောက်ချင်းတွေပို့ပြီးတော့ effective ဖြစ်ပါတယ်ပို့ပြီးတော့အသုံးဝင်ပါတယ်၅ရက်နောက်ပိုင်းမှာဆိုတော့ကျွန်တော်တော့မပြေပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တိုင်းရင်းဒေသကအနောက်ဆုံးရအဖြစ်အပျက်တွေကိုတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာကိုတော့ FEVR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီတပ်ကနေမြေပြင်တိုက်ခိုက်မှုကြောင့်ကရင်ပြည်နယ်မြောက်ရီနယ်ကော့ကရိတ်မြို့နယ်ဘက်မှာစစ်ဘေးရှောင်နှစ်သိန်းလောက်ရှိလာနေပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အလွတ်တဘောနဲ့တွေ့ဆုံလို့ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကဖိတ်ကြားခဲ့တယ်ဆိုတာနဲ့ကယားကရင်ပြည်နယ်ထဲမှာတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နှစ်သိန်းလောက်ရှိလာနေပြီဆိုတဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းမရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေဒုပလယာခရိုင်တပ်မဟာ6ဒေသမြဝရီနဲ့ကော့ကရိတ်မြို့နယ်ဖက်မှာအခုမတ်လမှာစစ်ကောင်စီတပ်ကနေမြေပြင်တိုက်ခိုက်မှုများလာတာကြောင့်စစ်ပေးရှောင်အများအပြားနေရာကနေတိမ်းရှောင်နေရတယ်လို့ဒေသတွင်းကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အဖွဲ့တွေထံကနေသိရပါဗျ။မြဝရီမြို့တောင်ဖက်ဖလူးနဲ့ဝော်လီဒေသမှာစစ်ရှောင်ပုံမှုများလာတယ်လို့ကျေးရွာတွေမှာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်နေတာကြောင့်ကော့ကရိတ်မြို့နယ်တောင်ပိုင်းမှာလည်းစစ်ရှောင်ပုံမှုတိုးများလာနေပါတယ်။ဒါအပြင်စစ်ကောင်စီတပ်အာဏာစသိမ်းပြီးတဲ့အချိန်မှာ KNU ထိန်းချုပ်နယ်မြေအလုံးမှာစစ်ရှောင်း 9,000 ဝန်းကျင်ရှိလာရာကနေအခုဆိုရင်စစ်ရှောင်း 3,000 ကျော်ရှိသွားပြီလို့လဲ KNU ပြောရဲဆိုခွင့်ကဘဒူစောဒေါနီကပြောပါရယ်စစ်ကောင်စီတပ်ကအရက်သားအတွင်ဆောင်ပြီးအင်အားတိုးချဲ့ပို့ဆောင်လာနေတာကြောင့် KNU တပ်မှ6မှာရှိတဲ့မြဝရီအားရှလန်းနဲ့မြဝရီဝော်လီလမ်းပိုင်းကိုမတ်လ29ရက်နေ့ကစပြီးပြည်သူများလမ်းအသုံးပြုမှုရရည်ရပ်ဆိုင်ဖို့နေမြခံ KNL တိုက်ရင်အဖွဲ့များနဲ့ဒုပလယာခရိုင်အုပ်ချုပ်ရေးမှုအဖွဲ့ကစာထုတ်ပြန်ထားပါတယ်
။အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့မဟာမိတ်ဆက်ဆံရေးကော်မတီကိုမိတ်ဆက်ခြင်းနဲ့အလို့တဘောတွေ့ဆုံလို့တယ်လို့ရခိုင်မျိုးသားအဖွဲ့ချုပ် ULA ခေါ်ရခိုင်လက်နက်ကိုင် AA အဖွဲ့ကိုစာရေးဖိတ်ကြားလိုက်ပါတယ်။အဲ့ဒီဖိတ်ကြားစာကိုမတ်လ24ရက်နေ့ကအမျိုးသားညီညွတ်ရေးအစိုးရမဟာမိတ်ဆက်ဆံရေးကော်မတီခေါင်းဆောင်တော်စင်မအောင်ကလက်မှတ်ရေးထိုးဖိတ်ကြားလိုက်တာပါ။တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေမိတ်ဖက်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှည့်တွဲပြီးအာဏာရှင်စနစ်ကိုအပြီးတိုင်တက်ဖြတ်ရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖော်ဆောင်ရေးလုပ်ငန်းတွေကိုကြိုးပမ်းဆောင်ရွက်ဖို့ဆန္ဒရှိတဲ့အတွက်အလွတ်တဘောတွေ့ဆုံလို့တဲ့အကြောင်းအဲ့ဒီဖိတ်စာမှာဖော်ပြထားပါတယ်။အခုလို NUG ဖိတ်ကြားမှုအပေါ်ရခိုင်မျိုးတောက်အဖွဲ့ချုပ်ကပဲလို့တုံ့ပြန်မလဲဆိုတာမသိရသေးပါဘူး
။မွန်ပြည်နယ်ရေးမြို့နယ်တူမြောင်ကျေးရွာအုပ်ချုပ်ရေးမှူးဦးတန်းထွန်းရဲ့အမဖြစ်သူမတ်လ29ရက်နေ့နက်နက်ပိုင်းကနေအိမ်မှာတနတ်နဲ့ပြစ်ခတ်ခံရပြီးတည်ဆုံသွားခဲ့တယ်လို့ရေးမြို့မှရဲစခန်းကသိရပါဗျ။ဦးတန်းထွန်းကိုတနတ်နဲ့လာရောက်ပြစ်ခတ်စဉ်အမဖြစ်သူရဲ့ရင်ဘတ်မှာကြီးထိမှန်ပြီးတည်ဆုံခဲ့တာဖြစ်တယ်လို့သူကပြောပါတယ်။ပြစ်ခတ်ခဲ့တဲ့အဖွဲ့အစည်းဟာရေးမြို့အုပ်ချုပ်ရေးမှူးရုံးရှိမှအလို့ရှိကြောင်းကြေညာခံထားရတဲ့ရေးဘီလူအဖွဲ့ဖြစ်တယ်လို့ဒရခန်တူကပြောပါတယ်။ရေးမြို့နယ်မှာဖေဖော်ဝါရီလ၂ရက်နေ့ကအစင်စံပြကြေးဝါအုပ်ချုပ်ရေးမှူးဦးမောင်မြင့်တနတ်နဲ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါသေးတယ်။ရေးဘီလူအဖွဲ့ကတရင်ပေးလို့ဆွဆွဲခံရသူပရဟိတလောက်ကင်ဆောင်ရွက်နေသူတတ်မတော်အငိမ့်စားဘုံမူတူကျောင်းဆရာမတူအပါဝင်၃ဦးထပ်မင်းကိုတနတ်နဲ့ပြစ်ခတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်
ချင်းပြည်နယ်မင်းတမ်းမြို့နယ်နောက်ပတ်ချမ်းမှာတယ်လီဖုန်းဆက်သွယ်မှုခက်ခဲပြတ်တောက်နေတာတပတ်နီးပါးရှိနေပြီလို့ဒေသခံတွေကပြောပါရယ်မင်းတပ်ကနေမတူပြီးဘက်ကိုစစ်တပ်အင်အားဖြစ်တင်းလာတဲ့မတ်လ26ရက်နေ့ကစလို့ဖုန်းလိုင်းတွေမကောင်းဖြစ်နေတာလို့မင်းတမ်းမြို့ခံတွေကပြောပါရယ်မင်းတမ်းမြို့ထဲမှာတယ်လီဖုန်းလိုင်းခေါ်ဆိုဖို့ခက်ခဲနေတယ်လို့အင်တာနက်လိုင်းလည်းပြတ်တောက်နေတာလားနဲ့ချီပြီးဖြစ်နေပါရယ်တယ်လီဖုန်းနဲ့အင်တာနက်လိုင်းဖြတ်တောက်ခံရတဲ့အတွက်ဆက်တွယ်ရေးလိုင်းနဲ့ချိတ်ဆက်လုပ်ဆောင်ရတဲ့လုပ်ငန်းတွေအခက်တွေ့လာတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကလည်းပြောပါတယ်
ရှမ်းပြည်မြောက်ပိုင်းကြောင့်မဲမျိုးစီပင်ယုံနဲ့မင်္ဂလာဈေးနားမှာဘုံတလုံးပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။မတ်လ29ရက်နေ့ညနေပိုင်းမှာဖြစ်ပွားခဲ့တာပါ။ဘုံပောက်ကွဲမှုကြောင့်လူထုထိခိုက်မှုမရှိပေမဲ့စိုးရိမ်ထိတ်လန့်မှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီရက်ကွက်မှာလူအသွားအလာမရှိသလောက်ခြောက်ကန့်သွားခဲ့ပါတယ်။ဘုံခွဲတဲ့လက်တွေကိုမသိရသေးဘူးလို့အာဏာပိုင်ဘက်ကပြောဆိုပေမဲ့ကြောက်မဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့ကြောက်မဲစီပင်ကဒေသခံတွေထံကနေအခွန်အခကောက်ယူမှုများပြားတဲ့အတွက်ပထမဆုံးအကြိမ်သတိပေးဖောက်ခွဲလိုက်တာဖြစ်တယ်လို့၎င်းတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ကြောက်မဲမြို့မှာစစ်ကောင်စီနဲ့ရဲတွေကတော့ကြောက်မဲမြို့ထဲကလူငယ်တွေကိုမကြမကြာရှောင်တခင်ဝင်ရောက်စစ်ဆေးဖမ်းဆီးမှုပြုလုပ်နေဆဲဖြစ်တယ်လို့ကြောက်မဲဒေသခံတွေကပြောပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ကယားဂရနီပြည်နယ်အတွင်းကစစ်ကောင်စီတပ်နဲ့ဂရနီပြည်ပူးပေါင်းတပ်ဖွဲ့တွေအကြားကတိုက်ပွဲတွေကြောင့်စစ်ရှောင်ပြည်သူ2သိန်းနီးပါးရှိသွားပြီလို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမီကနေပဲစူးစီးတင်ဆက်ပေးထားပါတယ်။ကယားဂရနီပြည်နယ်ထဲမှာစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေအပြင်မြေပြင်ထိုးစစ်ဆင်မှုတွေကြောင့်မတ်လဒုတိယအပတ်အထိစစ်ဘေးရှောင်ပြည်သူ2သိန်းနီးပါးရှိသွားပြီလို့ဂရနီလူမှုအသင်းဖွဲ့ကွန်ရက် KCSN ပြောရေးဆိုခွင့်ရှိသူခူရူဘီကအခုလိုမျိုးပြောပါတယ်
IDP ရွှေရတယ်ဆိုတော့တို့ရဆိုတာအခမ်းအများတော့ဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့ထွက်ပြေးပို့ဆောင်ရတာဖြစ်တဲ့လေဘုတ်ကျဲတဲ့ကြောင့်သူတို့ထပ်ရွှေ့ပြောင်းရဆိုတော့ဒီအထက်မှာစစ်ဆောင်လို့ကျွန်တော်တတ်မှတ်ထားတာရှိတယ်ဆိုတော့ခမ်းအများဒီဒီမော့ဆိုမြို့နယ်နောက်ပြီးတော့အခုတိုက်ပွဲပြေးထန်တယ်ဟိုခေခုံမြို့နယ်ဆရာပေါ့ဆိုတော့ကျွန်တော်တို့ပြားများတော့တောင်းတောင်းစီလို့ကျွန်တော်ပြောတယ်
အခုထပ်ပြီးတိုးလာတဲ့စစ်ဘေးရှောင်လူဦးရေ2000ဟာ2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကနေမတ်လ23ရက်နေ့အထိအဲ့ဒီအတော်အတွင်းမှာတိုးလာတဲ့လူတွေပဲဖြစ်ပါတယ်။ဖဲခုံမြို့နယ်ထဲကစစ်ဘေးရှောင်1000နဲ့ဒီမော့ဆိုမြို့နယ်ထဲမှာစစ်ဘေးရှောင်1000ထပ်ပြော့တိုးလာတဲ့အတွက်အခုဆိုရင်တပီနယ်လုံးမှာတော့ KCSN ရဲ့စီးရင်တွေအရစုစုပေါင်း 39,115 ဦးရှိသွားပြီလို့သိရပါတယ်။ဒီနှစ်ပတ်တာအတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲမှာအယက်သားတေဆုံးမှု12ယောက်နဲ့ထိခိုက်ဒဏ်ရာရရှိသူ2ယောက်လည်းထပ်ပြော့တိုးလာတယ်လို့ခူရူဘီကအခုလိုမျိုးဆက်ပြောပါတယ်
။ထိခိုက်ဒဏ်ရာတော့ရှိတယ်လို့ဒီလက်နဲ့ကြီးတွေကြောင့်ဒေသခါတွေ2ဦး3ဦးလောက်သူတို့ဒဏ်ရာရတာရှိတယ်ဒီထုတ်ပြက်ပြီးနောက်ပိုင်းတည်းနဲ့ရဲ့တွင်းမှာထုတ်ပြက်ချက်အရာတော့235ရပါတော့နည်းအယောက်130ကျော်ပေါ့တပ်ဖြတ်ခါတဲ့လူဟိုဒါတော့ဟိုအနာစတဲ့ရဲ့နည်းအခုချိန်တည်းဒါကျွန်တော်လည်းလမ်းမြင်လို့မြောက်ကောက်ခတ်ထားစီပေါ့ဒီထဲအများကြီးလည်းမရပါဘူးတော့နောက်ဖြစ်ခတ်ဒဏ်ရာရတော့190ကျော်ပေါ့
ဖေဖော်ဝါရီလ16ရက်နေ့ကနေစပြီးတော့ဒီနေ့အချိန်ထိမိုးပြဲမြို့နတ်မယ်ခုံဒီမော့ဆိုမြို့နယ်အတွင်းမှာစစ်ကောင်စီရဲ့မြေပြင်တိုက်ခိုက်မှုတွေအပြင်လေကြောင်းအသုံးပြုတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေဟာနေဆက်ရနေရာတွေမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဂရင်းနီပြည်သူတွေစစ်ဘေးရှောင်နေရတာနဲ့ပတ်သက်ပြီးတော့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရင်းမှု1ခုတီနီယာက
လူထုကတော့တပိပိရှိတာကြပါပြီ။ဟိုးဒီပရမတ်တရောင်းလူတက်တရောင်းကလေးကသူတို့ရှိတယ်ပြပြလာတယ်။အခုကလည်းဖတ်ရှိတယ်ပေါ့လေ။ဒီလက်နဲ့ကြီးဟိုရောက်တဲ့နေရာတိုင်းကတော့လူထုတွေရှိကိုပါပြီ။တိုက်ပွဲဖြစ်မြင်ဖြစ်သူတို့ကတော့လက်နဲ့ကြီးနဲ့လာလာထုတယ်ရွာတွေကိုလေ
။
ဒီနဲ့လည်းကျဲတယ်ဆိုတော့
စစ်ကောင်စီတပ်ဘက်ကနေတိုင်းလူလူလက်နဲ့ကြီးတွေနဲ့ရွာတွေတဲကိုပြစ်ခတ်နေတဲ့အပြင်စစ်ဘေးရှောင်စခန်းတွေကိုလည်းလေရင်နဲ့လာပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဘေးနေရာမှာမှလုံခြုံမှုမရှိတော့ဘူးလို့လည်းစစ်ဘေးရှောင်တွေနဲ့သူတို့ကိုကူညီပေးနေသူတွေကပြောပါတယ်ရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်အတွင်းကလက်ရှိအချိန်မှာလုံခြုံရေးကင်းမဲ့နေပြီးဖောက်ထွင်းခံရမှုနဲ့လောင်ကစားလုပ်ငန်းတွေအရင်ကထက်ပိုပြီးကြီးထွားလာနေပါတယ်။ဒီအကြောင်းကိုတော့နမ်ဟော်ကနေစူးစီးတင်ဆက်ပေးထားပါတယ်
။စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းရှမ်းပြည်မှာဖောက်ထွင်းခိုးယူမှုတရားမဝင်လောင်ကစားမှုတွေရခိုင်ကထက်များပြားလာနေပြီးလုံခြုံမှုကင်းမဲ့လာနေပါတယ်။ဒီဘောမျိုးနယ်မှာမတ်လ22ရက်နေ့ညကလက်ကင်ဖုံးရောင်းတဲ့ဆိုင်တဆိုင်ဖောက်ထွင်းခံရတယ်လို့ဈေးဆိုင်ခန်းအဖောက်ခံရတဲ့လူငယ်တဦးကရှမ်းစကားနဲ့အခုလိုပြောပါတယ်။
ပဒိမြောက်ရက်ကွက်မှာပါကျွန်တော်ဆိုင်ကဖုံးတဲ့ငါးလုံးနဲ့ပြင်ဖို့လာပေးထားတဲ့ဖုံးဆန်ငါးလုံးလောက်ဖုံးပြင်တဲ့ကိရိယာပစ္စည်းတွေလည်းယူထားတယ်ဆုံးကျုံမှုတန်ဖိုးကကျပ်သိန်း20ဖိုးလောက်ရှိပါတယ်ဆက်စစ်မီးကလည်းပြတ်နေတော့မနေ့3နာရီ4နာရီလောက်ကဖြစ်သွားတာနေမယ်
ကာပြုတ်မိတ်လည်းမယုတ်သိမ့်သေးလို့ညညဆိုစစ်သားတွေရဲတွေကရက်ကော့ပလန်တွေမှာစောင့်နေကြတာတောင်းမှာတခုကရှိနေသေးတယ်ဆိုတော့တီဘောမျိုးမှာညမထွက်ရအမိန့်ပြန်မယုတ်သိမ့်သေးခင်အခုလိုဆိုင်တွေဖောက်ထွင်းခေါ်ယူခံနေရတဲ့အတွက်လုံခြုံမှုမရှိဘူးလို့သူကဆိုပါတယ် ရှမ်းပြည်မြောက်ပိုင်းလာရှိုးတိန်နီမူစင်နမ်ခမ်မျိုးတွေမှာဒီ2020ထဲကသုံးလတာကာလအတွင်းလောင်ကစားဝိုင်းတွေလည်းရှိလာနေတာပါအခုလိုဥပဒေစိုးမိုးမှုအားနည်းနေတဲ့အခြေအနေကြောင့်ရဇဝတ်မှုတွေထူပြောလာတယ်လို့ပေလုံမျိုးခံပစ္စည်းအခိုးခံရသူစိုင်းပိုင်ရှင်တအူးကအခုလိုပြောပါတယ်
အမားတို့ဆိုင်အဖောက်မခံကြကြရနေတိုင်းလို့တော့သူများဆိုင်ဖောက်နေရဲဆိုတော့ကြားရရပေါ့နော်အကြေကကိုယ်ကစူရိတ်နေရအဲစူရိတ်နေရဲဇာဝါပဲကိုယ်ဆိုင်အဖောက်ခံလိုက်ရပေါ့နော်အဲစစ်တီဗီတက်ထားတယ်ဘာမှတော့မတူပါဘူးငရေမတိမငြိမ်ဖြစ်တာကိုအခွင့်ကောင်းယူပြီးတော့ဒီလိုမျိုးခိုးပေါ်လိုက်လို့တော့အမှားတင်တာပဲ
လောင်ကစားဝိုင်းကြောင့်မွေးရေးဆေးဝါးတွေပေါ်များလာတာနဲ့အမျှပစ္စည်းခုံးမှုနေတိုင်းရှိနေပြီးဆိုင်ကယ်နဲ့ထော်လာကြီးတွေပါပျောက်ဆုံးနေတယ်လို့လူမှုရေးလှုပ်ရှားမှုတွေမှာပါဝင်တဲ့လင်းခေလူငယ်တူကရှမ်းစကားနဲ့အခုလိုပြောပါတယ်ခေါလောင်ကုလကွန်ကျွန်းတဲ့နမ္မခါလုံမခါကလင်းခေမှာဆိုင်ကယ်နေတိုင်းလို့လို့ပျောက်နေတယ်တက္ကမမဖမ်းမိဘူးတကူကိုခေကာလချိန်နေရတကူပေါ်ရဲတွေကလုံးဝစိတ်မဝင
ောက်ကြည့်နေတာကဘယ်သူကနိုင်ငံရေးလုပ်မလဲဘယ်သူကလက်နက်ကင်ပွဲတွင်နဲ့ဆက်တွယ်မလဲဆိုတာကိုပဲအခုလူတစ်ခုပေါင်းနေတာကလောင်ကစားဝိုင်းကြောင့်ဖြစ်မယ်နန့်ဆန်မိုးနယ်မိုင်းပါနေမှာလောင်ကစားဝိုင်းကနှိမ့်ညမပြရှိနေတာလေမိကလည်းပုံမှန်မလာတော့တခိုးအကြိုက်ပေါ့
ရှမ်းပြည်အတွင်းကမြို့ကြီးတွေနဲ့လက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်တဲ့နေရာမှာလောင်ကစားဝိုင်းတွေရှိနေပေမဲ့အာဏာပိုင်တွေအနေနဲ့အရေးယူဆောင်ရွက်တာတော့မတွေ့ရသေးပါဘူး
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ် KNU ဒုပလယခရိုင်တမဟာ6ဒေသမြဝရီနဲ့ကော့ကရိတ်မြို့နယ်ဘက်မှာမတ်လမှာစစ်ကောင်စီတပ်ကနေမြေပြင်တက်ခိုက်မှုများလာတာကြောင့်စစ်ဘေးရှောင်နှစ်သိန်းခန့်ရှိလာနေပြီလို့ KNU ဖက်ကပြောပါရယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကနေရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အလွတ်သဘောတွေ့ဆုံလို့ကြောင်းဖိတ်ကြားခဲ့ပါရယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးကြပါတယ်ရှင်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဖရက်ဆခွန်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးမှုအတွင်းမှာတော့အာဆီယံကိုယ်စားလှယ်ဘက်ကရှေ့လုပ်ငန်းစဉ်၃ရက်ကိုတင်ပြခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။အဲ့ဒီရှေ့လုပ်ငန်းစဉ်၃ရက်ကတော့မြန်မာနိုင်ငံကိုစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးအတွက်တပ်ဆိုင်သူတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲမေလထဲမှာကျင်းပရေးနံပါတ်1အနေနဲ့ကတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဗီဒီယိုကနေတဆင့်တွေ့ဆုံဆွေးနွေးရင်းနဲ့နံပါတ်3အချက်အနေနဲ့အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်တွားရောက်ရေးလို့ဖြစ်တယ်လို့ဆိုပါတယ်ရှင်ထိပ်တန်းရောက်သတင်းတွေထဲမှာဆိုရင်တော့ရုရှားရဲ့ထိုးစစ်ဆင်တိုက်ခိုက်လာတာကိုယူကရိန်းရဲ့ခုခံကာကွယ်မှုဟာအရေးပါတဲ့အလှည့်ပြောင်းတစ်ခုကိုရောက်နေပြီလို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲယူကရိန်းကစစ်ဆင်ရေးတချို့ကိုရှော့ချမယ်လို့ရုရှားကပြောဆိုပြီးနိုင်ပိုင်းအကြာမှာအမေရိကန်ကသူတို့ကိုအကူအညီတွေထပ်ပြီးတော့ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်ရှင်။ရုရှားကျူးကျော်တိုက်ခိုက်တဲ့စစ်ပွဲမှာယူကရိန်းဘက်ကဘယ်လိုမျိုးခုခံတုံ့ပြန်ခဲ့သလဲဆိုတာအပါအဝင်နီးနာတွေကိုလေ့လာဖို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကအဖွဲ့တစ်ဖွဲ့ဖွဲ့စည်းထားတယ်လို့အမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးနေတဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင်မြန်မာနိုင်ငံမှာတော့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်နောက်ပေါ်မှာစွဲဆိုထားတဲ့မြန်မာနိုင်ငံအစိုးရလျှော့ဝှက်ချက်များအုပ်ဝေးပေါက်ပုံမှ31ဂန်းငယ်အမှုနဲ့ဒီကနေ့ဇဘူတီတီတရားရုံးချုပ်မှာရုံးထုတ်စစ်ဆေးခဲ့ပါတယ်ရှင်အမှုရဲမှာပါတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လည်းရုံးချင်းကိုတက်ရောက်ခဲ့တယ်လို့တရားရုံးနဲ့နှီးဆက်သူကပြောပါတယ်ဒီအမှုအတွက်ပြစ်မှုထင်ရှားကြောင်းဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်ကျခံရနိုင်ပွဲရှိပါတယ်ရှင် ဒီကနေ့အတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။မတ်လ31ရက်နေ့ကြာသာရေးနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ Audriet Reject နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.